Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2025ခုနှစ်ဖေဖော်ဝါရီလ20ရက်ဇာတာပနီးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ညမစံတော်ချိန်မနက်6:00နဲ့9:00ထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနိုင်ရွက်ကိုလိုင်းနိုမီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနင်္ဂနွေလုံးစာအစီအစဉ်တစ်ခုလုံးကိုတော့လူလူမိတ်ဆွေဂျူးရူဆလောင်ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။Facebook နဲ့ YouTube ကလည်းအခုပဲတိုက်ရိုက်တင်ဆက်နေတာပါကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာဖြစ်ပါလိမ့်ဗျာ
ရုရှားကိုဩစာညောင်းတဲ့လောက်ကျန်သတင်းတွေကြားမှာနေထိုင်နေတယ်လို့သူကပြောတဲ့ Ukraine သမ္မတဟာရွေးကောက်ပွဲမရှိတဲ့အာဏာရှင်လို့ American သမ္မတ Trump ကတုံ့ပြန်လိုက်ပါတယ် American လက်မြေတွေကိုတရုတ်ကဝယ်ယူမှုတားမြစ်နိုင်ရေးကထိတ်တန့်ဦးစားပေးဖြစ်တယ်လို့ American စိုက်ပျိုးရေး Agency အကြီးအကဲကပြောပါတယ်။အဆုတ်ရောင်ယောဂါနဲ့ဆေးရုံတက်နေရတဲ့ပိုယမ်မင်ဂျီ Francis Tan ကိုအီတလီဝန်ကြီးချုပ်တွားရောက်ခဲ့ပါတယ
်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပြီးမှာတော့ဂျာမနီနိုင်ငံရွေးကောက်ပွဲအကြိုသုံးသက်ချက်တင်ပြဖို့ရှိတယ်လို့ပြည်တွင်းအကြောင်းအရာတွေဘက်မှာတော့ငတိုင်းကြောင်ကစစ်ကောင်စီတပ်ကို AA တပ်ဖွဲ့ကဝင်တိုက်တဲ့အကြောင်းလနဲ့ကိုင်လုံညုံရေးလုပ်ငန်းမှာနိုင်ငံသားတွေပါဝင်ခွင့်ရဖို့စစ်ကောင်စီပြထန်းလိုက်တာတခါဘန်ကောက်မှာတော့ကြားဖြန့်ဂိုင်းတွေဖမ်းမိတဲ့အခြေအနေတွေနားဆင်ရမှာဖြစ်ပြီးနောက်ပိုင်းမှာအက်ဒီတာနဲ့ဆွေးနွေးကန်ဂျန်စီအာဂဇာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ညိုင်းအေးကပြောပြသွားမှာဖြစ်ပါတယ်ဗျာ
ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာရွေးကောက်ပွဲမရှိတဲ့အာဏာရှင်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဗိုလ်တုံးနေ့ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ထရန့်ဟာရုရှားဩဇာကံမဟုတ်မမှန်သတင်းတွေကြားမှနေထိုင်နေသူဆိုပြီးဇယ်လန်စကီကဆွဆွဲပြီးနောက်ထရန့်ကပြန်ပြီးဖြစ်တင်ခဲ့တာပါ။2024ခုနှစ်ဧပြီလတုန်းကစီစဉ်ထားတဲ့ယူကရိန်းရွေးကောက်ပွဲကိုကျင်းပဖို့ညှင်းဆန်ခဲ့တယ်လို့ထရန့်ကဆွဆွဲပါတယ်။၃နှစ်ကြာလာပြီဖြစ်တဲ့ရုရှားရဲ့ယူကရိန်းစစ်ပွဲကိုနှိမ့်နှိုင်းဖြေရှင်းပြီးအဆုံးသတ်ဖို့ကြိုးစားနေချိန်မှာထရန့်ကသူ့ရဲ့ True Social Media မှာအခုလိုဝေဖန်တာပါ။အမေရိကန်သမ္မတကရုရှားကိုပုံမကောင်းမွန်တဲ့ကမ်းလှမ်းချက်တွေနဲ့ပိုးအသာပေးပြီးစစ်ပွဲအဆုံးသတ်ရေးကြိုးပမ်းမှာကိုစိုးရိမ်ကြောင်းဇယ်လန်စကီဘက်ကထုတ်ဖော်ပြောဆိုထားပါတယ်။တစ်ဖက်မှာလည်းထရန့်ကဇယ်လန်စကီကိုမောင်မြင်တဲ့လူရှင်တော်လို့ခေါ်လိုက်ပြီးအနိုင်မရနိုင်တဲ့စစ်ပွဲအတွက်အမေရိကန်ကိုဒေါ်လာဘီလီယံ350သုံးစွဲခိုက်တယ်လို့ပြစ်တင်ပါတယ်။ဒါ့အပြင်ဒီစစ်ပွဲကဘယ်တော့မှစမဖြစ်သင့်တယ်လို့American နဲ့ Trump မပါပဲဒီစစ်ပွဲကိုအဆုံးသတ်နိုင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်။သူ့အနေနဲ့ Ukraine နိုင်ငံကိုချစ်ပေမဲ့ Zelensky ကတော့တိုင်းပြည်ကိုကောင်းကောင်းအုပ်ချုပ်နိုင်ပဲနိုင်ငံကိုပျက်စီးစေပြီးတန်းနဲ့ချီတဲ့လူတွေကိုမလိုအပ်ဘဲအလားတက်သေဆုံးစေခဲ့တယ်လို့ဆက်ပြီးလဲသေဆုံးရဖို့ရှိနေတယ်လို့ Trump ကပြောပါတယ်ခင်ဗျာ။ RS ဆိုဝါများပြည်တော်စု UAE နိုင်ငံသမ္မတ Sheikh Mohammed bin Zayed Al Nahyan ကပါလက်စတိုင်းတွေကိုသူတို့ရဲ့မြေပေါ်ကနေရွှေ့ပြောင်းစေမဲ့ကြိုးပမ်းချက်မှန်သမျှကိုလက်မခံနိုင်ကြောင်းဗုဒ္ဓဦးနေ့ကအဘူဒါဘီကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးမာကိုရူဘီယိုကိုပြောလိုက်ပါတယ်။ UAE နိုင်ငံပိုင်မီဒီယာမှာအဲ့ဒီပြောကြားချက်ကိုဖော်ပြခဲ့ပြီးဂါဇာကမ်းမြောက်ဒေသပြည်ပခါတွေကျေပြတ်လာပါကိုတားဆီးဖို့လိုအပ်ကြောင်းသမ္မတကလေးထားပြောခဲ့တယ်လို့ဆိုပါတယ်။ဒေသတွင်းတည်ငြိမ်မှုကိုအမခံတဲ့တခုရီးသောနီလန်းဖြစ်တဲ့နှစ်ပြည်တော်စနစ်နဲ့ပြဿနာဖြစ်ရှင်းချက်အပေါ်အခြေခံကကျေပြတ်မီရေရှည်တီတန်းတဲ့ငင်းငယ်ကြီးကိုဥတီတဲ့ဂါဇာကမ်းမြောင်ပြန်လည်တိဆောက်ရေးအရေးပါမှုကိုလည်းသူကအလေးပေးပြောခဲ့တယ်လို့ UAE မီဒီယာမှာဖော်ပြပါတယ်။ပါလက်စတိုင်းတွေဂါဇာကမ်းမြောင်ဒေသကနေထွက်ခွာပြီးတခြားနိုင်ငံတွေမှာအခြေချဖို့နဲ့အမေရိကန်ကပါလက်စတိုင်းနေမျိုးကိုပြန်လည်တိဆောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်အကြံပြုထားတဲ့အစီအစဉ်တွေကိုအာရဗ်ခေါင်းဆောင်တွေကပယ်ချနေကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားကြီးဝင်ကြီးရူဘီယိုရဲ့ခီးစဉ်ထဲမှာUAE ပြင်အစ္စရေးနဲ့ဆော်ရီအာရေဗျာနိုင်ငံတွေကခေါင်းဆောင်တွေနဲ့ဆွေးနွေးဖို့လည်းပါဝင်ပါတယ်။အမေရိကန်အစိုးရကလက်တင်အမေရိကရာဇဝတ်ဂိုင်းရှစ်ခုကိုနိုင်ငံခြားအကြမ်းဖက်ဖွဲ့တွေဖြစ်တရားဝင်သတ်မှတ်လိုက်ပြီးအမေရိကန်မျိုးပေါ်မှာလှုပ်ရှားနေတဲ့ရာဇဝတ်ဂိုင်းတွေနဲ့သူတို့ကိုကူညီပေးနေသူတွေကိုဖိအားပေးလိုက်ပါတယ်။ဒါဟာသမ္မတဒေါ်နယ်ထရန့်ဇန်နဝါရီ20ရက်ကသမ္မတအခွင့်အာဏာနဲ့လက်မှတ်ရေးထိုးထုတ်ပြန်ထားတဲ့အမိန့်ကိုအကောင့်ထဲပေါ်တာဖြစ်ပါတယ်။ဒီလိုသတ်မှတ်လိုက်တဲ့အထက်မှာဘလင်ဆိုလာနိုင်ငံက Trinidad and Aragua အဖွဲ့ El Salvador က MS-13 အဖွဲ့နဲ့တခြားအဖွဲ့တချို့ပါဝင်ပါတယ်။ကြာသပတေးနေ့ထုတ်ပြည်တော်စုပြန်တမ်းမှာသတ်မှတ်ခံရတဲ့အဖွဲ့တွေစီးရင်ကိုထုတ်ပြန်မှာဖြစ်တယ်လို့ဗိုလ်တုံးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Latin America ကဂိုင်းအဖွဲ့တွေလိုစီးပွားငွေကြေးအတွက်လုတ်ကင်တဲ့ရာဇဝတ်ဂိုင်းတွေကို နိုင်ငံအခြားအကြံဖက်အဖွဲ့ဖြစ်တစိကတ်တဟာအရင်ကနေမတူတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်။အစလန်အဖြစ်တော့ Al-Qaeda ဒါမှမဟုတ် IS Islamic အဖွဲ့လိုအုပ်စုတွေကိုပဲအကြံဖက်အဖွဲ့ဖြစ်သတ်မှတ်ပြီးအရေးယူလေးရှိပါတယ်။ဝေဖန်သူတွေကတော့ဒီလိုသတ်မှတ်လိုက်တာကြောင့်လက်တင်အမေရိကနိုင်ငံတွေနဲ့ဆက်ဆံရေးပြပြစေသလိုကုံသွယ်မှုကိုထိခိုက်စေနိုင်ပြီးမလိုအပ်တဲ့ပြင်းထန်တဲ့အရေးယူမှုလိုထောက်ပြကြပါတယ်။ဒါပေမဲ့ Trump အစိုးရကတော့မူရစေဝါမှောင်ခိုကူးမှုရွှေပြောင်းနေထိုင်သူတွေကိုလူကုန်ကူးမှုနဲ့အကြမ်းဖက်မှုတွေနည်းမြေချဲ့ထွင်လာတာအပါအဝင်နိုင်ငံတကာချိတ်ဆက်ဆောင်ရွက်မှုနဲ့ရာဇဝတ်ဂိုင်းတွေဖြန့်ကျက်လှုပ်ဆောင်လာတာကြောင့်အခုလိုသတ်မှတ်ရတယ်လို့တုတ်ပြန်ဖြေရှင်းထားပါတယ်ခင်ဗျာ
view american တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ line meter 25 kilohertz 11865 line meter 32 kilohertz 6153ညာနဲ့ဟိုက်ဒရိုမီတာ40 kHz 0933ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင်
။ကြာတာပရင်းနေ့မနေ့ VOA ရဲ့သတင်းတွေကိုဆက်လက်ကြည့်ပြပါမယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့အငင်းပွားမှုတွေရှိနေချိန်မှာပဲဖိလစ်ပိုင်ဟာဒီနှစ်ပိုင်းနေတဲ့အကြီးမားဆုံးဖြစ်လာမဲ့ဆဲကြာစီးလေးချက်မှုတခုကိုပြုတ်လုံမယ်လို့ကာဝေးဝင်းဌာနကတာဝန်ရှိသူတွေကပြောပါတယ်။ဒါဟာပြပချင်းချောက်မှုကြောင့်ဖြစ်ပေါ်လာနိုင်တဲ့ဘလို့အကြက်တဲမျိုးကိုမဆိုတုံ့ပြန်နိုင်စွမ်းအားကောင်းစေရည်ရွယ်တယ်လို့ဆိုပါတယ်။ဖိလစ်ပိုင်ရဲ့အထူးသီးသန့်စီးပွားရေးဆောင်ရေးပိုင်နဲ့တွင်ငင်းပွားနေတဲ့နေရာတွေအနီးမှာတရုတ်ဘက်ကရေချောင်းကင်းလက်မှုတွေနဲ့ကန်ရန်ဆောက်တပ်ဖွဲ့တွေလှုပ်ရှားသွားလာမှုတွေအခြေရေတိုးမြင့်လှုပ်ဆောင်လာနေချိန်မှာဖိလစ်ပိုင်ကဒီစီအေးလေးချက်မှုလှုပ်ဆောင်မှာဖြစ်ပါတယ်။ပေါင်းဆက်စည်ရေးလေ့ကျင့်မှုကို March 3ရက်ကနေ March 12ရက်အထိပြုလုပ်မှာဖြစ်ပြီးတော့ဖိလစ်ပိုင်ရဲ့ခေတ်အမီဆုံးအမြောက်လက်နက်တစ်ချို့နဲ့အတူစစ်သား 6,000 ဝန်းကျင်ပါဝင်လေ့ကျင့်မှာဖြစ်ပါတယ်။ကြီးစံအစ်စ်တွေ3လေ့ကျင့်မဲ့အစီအစဉ်လည်းပါပါတယ်။ဒီထဲမှာဖိလစ်ပိုင်စစ်တပ်ဟာသူ့ရဲ့အကြီးဆုံးအမြောက်ဖြစ်တဲ့တီးခြားလှုပ်ရှားပစ်ခတ်နိုင်စွမ်းရှိတဲ့ Tracker ရင်မော်တင် Howitzer အမျိုးအစားလက်နက်ကြီးကိုပါဝင်အသုံးပြုဝယ်ရှိပေမဲ့တရုတ်နိုင်ငံအတွက်အထူးစိုးရိမ်မှုဖြစ်စေတဲ့ American လို့ Typhoon Dongji စနစ်တော့ပါဝင်မှာမဟုတ်ဘူးလို့ပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုအတွင်းကစိုက်ပျိုးမြေတွေကိုတရုတ်ကဝယ်ယူမှုကိုတားမြစ်နိုင်ရင်ပြည်ထောင်စုအဆင့်ဆောင်ရွက်နိုင်မှုထိတ်တန့်ဦးစားပေးဖြစ်ကြောင်းအမေရိကန်စိုက်ပျိုးရေးဝန်ကြီးတက်ကပြောလိုက်ပါတယ်။ထိတ်တန့်ဦးစားပေးလုပ်ငန်းတွေတဲကတခုကတော့အမေရိကန်လယ်ယာမြေတွေကိုတရုတ်တွေဝယ်ယူနေတဲ့ကိစ္စဖြစ်ကြောင်းဒီလယ်ယာမြေအများအပြားကအမေရိကန်စစ်ကမ်းတွေအနီးတစ်ဝိုက်မှာဖြစ်ကြောင်းအမေရိကန်စိုက်ပျိုးရေးဝန်ကြီးဌာနဝန်ကြီး Brooke Rollins က Breitbart News နဲ့လုတ်တဲ့သီးသန့်မေးမြန်းခန်းမှာဖြစ်ကြားခဲ့တာပါ။လတ်လောနှစ်တွေထဲမှာတရုတ်လုပ်ငန်းကြီးတွေဒါမှမဟုတ်လူပုဂ္ဂိုလ်တွေကစီးရေးဆိုင်ရာနေရာတွေလို့အရေးကြီးတဲ့ဒေသတွေအနီးကနေရာတွေကိုဝယ်ယူလာကြတာကြောင့်လွတ်တော်အမှတ်တွေကြားမှာရောနောက်နိုင်ငံတော်ကပြည်နယ်တွေကလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကြားမှာပါသတိပြုစရာဖြစ်လာနေတာပါတရုတ်အမေရိကန်တွေအရေးစီးယုံလှုပ်ရှားနေတဲ့အဖွဲ့တစ်ခုအဆိုအရမနေ့ဒီဇင်ဘာလလယ်ပိုင်းအထိပြည်နယ်40လောက်မှာနိုင်ငံရဲ့ကြားသားတွေအိမ်ချမ်းမြေပိုင်ဆိုင်မှုကိုတားမြစ်တဲ့ဥပဒေကြမ်း215ခုရှိခဲ့ပါတယ်ဒီထဲကဥပဒေကြမ်း164ခုကတော့တရုတ်နိုင်ငံသားတွေအိမ်ချမ်းမြေဝယ်ယူမှုကိုတနည်းတစ်ပုံကန့်သက်ထားတာဖြစ်ပါတယ်ခင်ဗျာအီတလီဝန်ကြီးချုပ်ဂျော်ဂျီယာမယ်လိုနီဟာဆင့်ုံတက်နေတဲ့ပုပ်ယဟန်မင်းကြီးဖရန်စစ်ကိုဗိုလ်ထုံးတွေမှာတွားရောက်တွေ့ဆုံခဲ့ကပုပ်ယဟန်မင်းကြီးကသတိရှိပြီးတုံ့ပြန်မှုကောင်းတယ်လို့သူ့ရဲ့ထုံးစံတိုင်းဟာတညံအဖြစ်နဲ့ရှင်းရှင်းပြပြရှိနေကြောင်းသတင်းထုတ်ပြန်လိုက်ပါတယ်ဝင်းကြီးချုပ်မယ်လိုနီဟာတောက်ကြရင်ကပိုယမ်မင်းကြီးဆင့်ုံတက်ပြီးနောက်ပိုင်းပထမဆုံးပြင်ပဧည့်သည်ဖြစ်တွေ့ဆုံခွင့်ရတာပါကျမတို့ထုံးစံတိုင်းအရှုံးဖောက်ကြပါတယ်သူ့ရဲ့ပျော်ပျော်ရွှင်ရွှင်နေတဲ့စိတ်အကြည်တက်ပျောက်ဆုံးမသွားပါဘူးလို့ဝင်းကြီးချုပ်မယ်လိုနီရဲ့ရှင်ကထုတ်ပြန်ပါတယ်သက်တော်88နှစ်ရှိပြီဖြစ်တဲ့ပုပ်ဖရန်စစ်ဟာအဆုတ်ရောင်ပြီးလေပြွန်ပိုးဝင်တဲ့ရောဂါခံစားနေရလို့ဆင့်ုံတက်ကုသမှုခံယူနေရတာ6လောက်ရှိနေဖြစ်ပါတယ်မယ်လိုနီတွားရောက်တွေ့ဆုံခဲ့တာကတောက်ကြနေကလေးကပိုယမ်မင်းကြီးကိုတပ်ပုံနဲ့တောင်ဖူးမြော်ခွင့်မရဖြစ်နေတဲ့အီတလီနိုင်ငံသားတွေအတွက်စိတ်သက်သာရာရစေဖို့ရည်ရွယ်တာဖြစ်ဖွယ်ရှိပါတယ်။မယ်လိုနီနဲ့ပုပ်ဖရန်စစ်တို့ဟာအီတလီမှာကလေးမွေးဖွားနှုန်းနှိမ့်ချနေတာပေါ့အပြူသဘောဆောင်ပြီးပူးပေါင်းဆောင်ရွက်ခဲ့တာတွေရှိပေမဲ့ရွှေပြောင်းနေထိုင်သူတွေကိုအစိုးရကနှိမ်နင်းတာအပေါ်မှာတော့ပိုယမ်မင်းကြီးကသဘောထားကွဲလဲတာတွေရှိပါတယ်။စိန့်ပီတာကြီးပြည်မှာတော့ကမ္ဘာအနှံ့ကခရစ်ယာန်ကက်သလစ်ဘာသာဝင်ဧည့်သည်တွေဟာပုပ်ဖရန်စစ်အတွက်ဆုတောင်းပေးနေကြပါတယ်များ
Washington, the voice of America, VOA.
မြန်မာပြည်ရဲ့ကြာသာပတေးနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုကိုငင်းညမ်းအေးပြောပြခဲ့တာပါခင်ဗျာ VO ရကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆောင်မြင်နာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်တယ်လို့ဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်အပ်ပါတယ်ခင်ဗျာပြည်တွင်းသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေမတန်ခင်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းစားလိုက်ချင်ပါတယ်လာမယ့်တနင်္ဂနွေနေ့ကြလို့ရှိရင်ဂျာမနီနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရှိပြီးတော့မဲဆန္ဒရှင်တွေစိတ်ပြက်နေကြတဲ့အထက်မှာရွှေပြောင်းအခြေချနေထိုင်မှုနဲ့လူနေမှုစိတ်မြင့်မားလာတဲ့အချက်တွေကအဓိကဖြစ်နေပါတယ်ဂျာမနီဝန်ကြီးချုပ်တစ်အဖြစ်ရှင်ပြန်ရာမှာရှေ့တန်းရောက်နေတဲ့ကိုယ်စလဲလောင်းကလည်းဒီရွေးကောက်ပွဲကိုအမေရိကန်ကဝင်ရောက်ဆွတ်ဖက်နေတယ်လို့စွပ်စွဲကြောင်းဟန်ရီရစ်ချ်ဝဲသတင်းပေးပို့ထားတာကိုမက်ကင်လေးကပြောပြမှာပါ
ဂျာမနီနှစ်နိုင်ငံပြန်လည်ပေါင်းစည်းပြီးတဲ့နောက်အရှေ့ဂျာမနီမှာကြီးပြင်းခဲ့ပြီးလက်သမားလုပ်ငန်းနဲ့အောင်မြင်တဲ့စီးပွားရေးကိုဦးဆောင်နေသူတစ်ယောက်ဖြစ်တဲ့ဟာမတ်ဂူတာဟာဆယ်စုနှစ်များစွာကြာအောင်ဗဟိုလက်ရာရင်းခရီးယန်ဒီမိုကရက်တွေကိုမဲပေးခဲ့သူလည်းဖြစ်ပါတယ်။2015ခုနှစ်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်လထက်မှရွှေ့ပြောင်းနေထိုင်သူတသန်းကျော်ကိုနိုင်ငံတွင်းနေထိုင်ခွင့်ပြုလိုက်တဲ့အချိန်ကစပြီးတော့ဂူတာရဲ့ခရီးယန်ဒီမိုကရက်တွေပေါ်ရက်တည်မှုလည်းပြောင်းလဲသွားပါတယ်။ခုဆိုရင်ဂူတာဟာဂျာမနီနိုင်ငံရဲ့ကိုရွှေ့ပြောင်းနေထိုင်သူတွေကိုစန့်ကျင်တဲ့ပါတီဖြစ်တဲ့ Alternative for Germany AFD ပါတီရဲ့အဖွဲ့ဝင်တစ်ယောက်လည်းဖြစ်သွားပါပြီ
။ Ich konnte es nicht verstehen.
ပေါ်ရမှုမရှိတဲ့သူမယဉ်ကျေးတဲ့သူကျွန်တော်တို့သဘောကျတဲ့ပုံစံမျိုးမဟုတ်တဲ့သူတွေကိုကြည့်လိုက်ရင်အသားအရောင်ရှိသူတွေဖြစ်နေတဲ့သဘောပါ။ခင်ဗျားနည်းနည်းလောက်စဉ်းစားကြည့်ရင်လည်းဒီအတိုင်းပဲဆိုတာသိတာပါလိမ့်မယ
်။
AFD ပါတီကလည်းဒီလိုမဲဆန္ဒရှင်တွေစိတ်ပြက်လက်ပြက်ဖြစ်နေတဲ့ရွှေပြောင်းအခြေချနေထိုင်မှုတွေနဲ့ပတ်သက်ပြီးတော့အဓိကထားမဲဆွဲနေတာပါအခုလာမဲ့တနင်္ဂနွေနေ့ရွေးကောက်ပွဲမတိုင်ခင်အထိဆိုရင်ပါတီကိုထောက်ခံသူက27ရာခိုင်နှုန်းထိရှိနေတာပါ
For us
ကျွန်မဒီနေရာမှာရှိနေတာကကျွန်မတို့နိုင်ငံနဲ့ရွှေပြောင်းနေထိုင်လာတာတွေကိုရပ်တန့်ဖို့ပါ
တချိန်တည်းမှာပဲဂျာမနီနိုင်ငံမှာလူအသေးပြောက်အများဆုံးဖြစ်တဲ့မြူနစ်တိုက်ခိုက်မှုဖြစ်ခဲ့ပြီးနောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေမကြာခဏဆိုးသလိုဖြစ်လာတဲ့အတွက်ရွှေ့ပြောင်းနေထိုင်သူတွေအရေးနဲ့ပတ်သက်ပြီးအခြေတင်ပြောဆိုမှုတွေလည်းရှိလာပါတယ်။ AFD ပါတီကလည်းလက်ရှိအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အရေးပါတဲ့မိဖက်တဦးဖြစ်တဲ့ဘီလီယံနာစီးပွားရေးလုပ်ငန်းရှင် Elon Musk ရဲ့ထောက်ခံပေးမှုကိုရထားတဲ့ပါတီလည်းဖြစ်ပါတယ်။ဒါပေမဲ့ပါတီရဲ့ပြောဆိုစည်းရုံးမှုတွေကဂျာမန်လူမျိုးအများပြားကိုအုံကြွလာအောင်လှုံ့ဆော်ပေးနေတဲ့ပုံစံမျိုးဖြစ်နေတာပါပြည်တွင်းထောက်လှမ်းရေးဌာနတွေကလည်း AFD ပါတီကိုတန်တရားရှိစရာကောင်းတဲ့အစွန်းရအဖွဲ့အစည်းအဖြစ်စောင့်ကြည့်လာကြသလိုဘာလင်နဲ့တခြားမြို့ကြီးတွေမှာလည်းလက်ရာဇွန်ဆန့်ကျင်ဆန္ဒပြပွဲတွေလှုပ်လာကြပါတယ်
Ich empfinde es als
လူမျိုးရေးခွဲခြားမှုတွေနဲ့လက်ရာရေးဝါဒတွေကဆန်တစ်ခုလိုဖြစ်လာမှာကိုတော့ကျွန်မစိုးရိမ်မိပါတယ
် Kommunikation zur Normalität wird
Queen's University ကသူတည်တည်ဖြစ်တဲ့စာရံကဝက်နာကလည်းလူဝင်မှုကြီးကြပ်ရေးကိစ္စကရွေးကောက်ပွဲရဲ့မဲဆွဲစည်းရုံးမှုတွေကိုလွှမ်းမိုးထားတယ်လို့ပြောပါတယ်
This is the number
ဒါကဂျာမန်ပြည်သူတွေတကယ်စောင့်ကြည့်နေတဲ့ပြဿနာဖြစ်ပြီးသူတို့ရဲ့မဲပေးရွေးချယ်မှုတွေကိုလည်းလွှမ်းမိုးနိုင်ပါတယ်ဒုတိယပြဿနာကတော့နိုင်ငံရဲ့စီးပွားရေးပေါ့လူတွေကပြီးခဲ့တဲ့2021ခုနှစ်ရွေးကောက်ပွဲကာလကထက်အကြက်တဲတွေနဲ့ရင်ဆိုင်နေရတယ်လေ
Much more of a
ဒီလိုစီးပွားရေး PR တွေကြောင့်လည်းပြီးခဲ့တဲ့နိုဝင်ဘာလက3ပါတီညွန်ပေါင်းအစိုးရပြိုကွဲသွားခဲ့ပါတယ် Social Democrat တွေရဲ့လက်ရှိဝန်ကြီးချုပ်ဖြစ်တဲ့ Olaf Scholz ကလည်း Ukraine အတွက်စစ်ဘက်ဆိုင်ရာအကူအညီတွေထောက်ပံ့ပေးဖို့နဲ့ဘန်နာရေးပြည်လက်မှုကိုဖြည့်ဆည်းဖို့ချင်းငွေတိုးမြှင့်ချင်နေတာပါရွေးကောက်ပွဲအတွက်ထောက်ခံမှု29ရာခိုင်နှုန်းနဲ့ဦးဆောင်နေတဲ့ခရီးယန်ဒီမိုကရက်တီရဲ့ခေါင်းဆောင်ဖြစ်တဲ့Friedrich Merz ကတော့နိုင်ငံအနေနဲ့အကျွေးထက်မြူတင်တော်ဘူးလို့ပြောပါတယ
်။ဂျာမနီနိုင်ငံရဲ့စီးပွားရေးဟာဥရောပသမဂ္ဂထဲမှာနောက်ကျကျန်နေပါပြီ။ကျွန်တော်တို့ကနောက်ဆုံးအဆင့်မှာပ
ါ
။ရွေးကောက်ပွဲမှာအများစုနဲ့အနိုင်ရခြင်းမရှိပေမဲ့လည်း AFD ပါတီနဲ့ပေါင်းပြီးတော့ညွန်ပေါင်းအစိုးရဖွဲ့နိုင်မှုလို့လည်းပြောထားပါတယ်။ဒီရက်ဒီချက်ပေါ်အမေရိကန်ဒုသမ္မတ JD Vance ကတော့ပြည်သူတွေရဲ့သဘောထားကသာအရေးကြီးတယ်ဆိုပြီးတော့ Munich မြို့ကလုံခြုံရေးညီလာခံမှာဝေဖန်ခဲ့တာပါ။Mass ကတော့ American ဟာ Germany ရဲ့ရွေးကောက်ပွဲကိုစွတ်ဖက်နေတယ်လို့ပြောဆိုထားပါတယ်ရှင
်။ Mackin လေးပြောပြသွားတာပါ။စစ်ကောင်စီရဲ့ဥပဒေသစ်အကြောင်းမတင်ပြခင် AAWD တိုင်းတဲ့က AA ထိုးစစ်ကိုကြည့်အောင်ပါ။ AAWD တိုင်းငတိုင်းချောင်းမြို့အနီးကစစ်ကောင်စီအမြောက်တပ်344ရဲ့နဲ့ဒီအရခတ်တပ်တော် AA တို့ကြားမှာအပြန်အလှန်ပစ်ခတ်နေကြပြီးအနီးတစ်ဝိုက်ကျေးရွာတွေကရွာသားတွေထွက်ပြေးတိမ်းရှောင်နေရပါတယ်။တိုက်ပွဲတွေပို့ပြီးတော့ကျယ်ပြန့်လာမှာကိုလည်းစိုးရိမ်နေကြတာပါ။ AAWD တိုင်းကစီအခြေအနေပြည်တွင်းကသတင်းပေးပို့ချက်ကိုမသိင်ကြီးထိုက်ကတင်ပြထားပါတယ
်။စစ်ကောင်စီနဲ့အာရခတ်တပ်တော် AA ကြား AAWD တိုင်းအတွင်းမှာတိုက်ပွဲတွေဆက်ဖြစ်နေပြီးငတိုင်းချောင်းမြူနာအထိရောက်လာနေတဲ့အကြောင်းဒေသခံတို့ကပြောပါတယ်။ ငတန်းချောင်းမြောက်စမ်းရွာမှာရှိတဲ့စစ်ကောင်စီရဲ့အမြောက်တပ်344အနီးဝန်းကျင်မှာပြီးခဲ့တဲ့ကြာသပတေးနေ့ကစပြီးပြစ်ခတ်သန်းတွေကြားရတယ်လို့ငတန်းချောင်းမြို့ကန်တဦးကပြောပါတယ်
ကွာဘယ်လိုမှရောမလို့ဘယ်လိုမှရောမလို့ပြချက်လေးတော့ခွက်ချင်းချင်းရတယ်လေမြောက်တာကကျွန်တော်တို့ဟောမကုန်းမြောင်းကန်တာမှာမြောက်တာကိုတိမ့်တယ်ပေါ့မြန်မာလူပြောရင်ကမြောက်တာကိုတိမ့်တယ်ဆိုကြောင်းမှာပေါ့မြို့ပဲညီရတာပေါ့နော်အဲ့ဒါမျိုးတွေလည်းဖြစ်ခဲ့ဒီလက်ကျန်နေတာပေါ့
အရခတ်တော် AA ဘက်ကအမြောက်တပ်ကိုဥတီတိုက်ခတ်နေတဲ့အကြောင်းဒေသခံတို့ကပြောကြပါတယ်စစ်ကောင်စီဘက်ကတော့အင်အားဖြည့်တင်းနေပြီးရင်းနှသားဂိတ်ကနေအထိုင်ချလက်နက်ကြီးနဲ့ပစ်ခတ်တယ်လို့ဒေသခံတို့ကပြောပါတယ်ဖေဖော်ဝါရီလ18ရက်အထိပစ်ခတ်တံတွေကြားနေရပြီးဖေဖော်ဝါရီလ19ရက်နေ့နေ့လယ်အထိတော့ငြိမ်းနေတယ်လို့ပြောပါတယ
်ကိုညောင်ကိုညောင်ဟုတ်ပါပါလာပြီးဆက်တော့ရနေတာတောင်းဒီနာတော့ဒီကတော့အလံကြရတယ်ဒီတက်တာကဒီအချောင်းနေနေနေမနေ့ကပါလာ
စီရီချီနေကြအနိတဝိုက်ကြီးရွာတွေမှာနေထိုင်သူတွေထွက်ပြေးတိမ်းရှောင်နေပါတယ်။ငတန်းချောင်းမြို့ထဲမှာတော့အခုလက်ရှိအချိန်ထိပြစ်ခတ်တံတွေကြားရတာကလွဲရင်မြို့တွင်းအခြေအနေတည်ငြိမ်နေလို့ဒေသခံတို့ကပြောပါတယ်။အခုရပိုင်းနဲ့ဖြစ်နေတဲ့ငတန်းချောင်းမြို့နာကအမြောက်တပ်344အနီးပြစ်ခတ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့အရခတ်တက်တော် AA နဲ့စစ်ကောင်စီနှစ်ဖက်စလုံးကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်။
မသိနေပါခင်ဗျာ။ထိုင်းမှာကြားဖြန့်ဂိုင်းဝင်တွေနှိမ်နှင်းခံရတဲ့အကြောင်းမကြခင်ပြောပြဖို့ရှိပါတယ်။အခုနားဆင်ရမှာကတော့တရားဝင်လက်နက်ခဲယံဂိုင်းဆောင်ခွင့်ပြုမဲ့ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုဆိုင်ရာဥပဒေတည်ရက်ကိုစစ်ကောင်စီကပြဋ္ဌာန်းလိုက်ပါတယ်။ဒီဥပဒေအရလိုင်စင်ရလုံခြုံရေးကုမ္ပဏီတွေဟာလက်နက်ခဲယံဂိုင်းဆောင်ခွင့်ရှိလာမှာပါ။တရုတ်မြန်မာနိုင်ငံပူးပေါင်းလုံခြုံရေးကုမ္ပဏီတည်ထောင်မှုပြင်ဆင်နေခြင်းမှာပဲစစ်ကောင်စီကဒီဥပဒေကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီဥပဒေဟာ2008ဖွဲ့စည်းပုံကိုကျော်လွန်ပြီးရေးဆွဲထားတာဖြစ်တယ်လို့ထောက်ပြသူတွေရှိသလိုဒီဥပဒေမှာပါတဲ့အချက်လက်တွေကရှင်းလင်းမှုမရှိဘဲဝီရောဒီဖြစ်စေနိုင်တယ်လို့ထောက်ပြတာမျိုးလည်းရှိပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုငိမ့်ညာအေးကတင်ပြထားပါတယ
်။ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုဆိုင်ရာဥပဒေမှာအခန်း73ခန်းပါဝင်ထားတာဒီဥပဒေကိုစစ်ကောင်စီကထုတ်ပြန်ပါတယ်။ February 18ရက်ကဗိုလ်ချုပ်မင်းမြောက်လိုင်လက်မှတ်ရေးထိုးပြထားလိုက်တဲ့အဲ့ဒီဥပဒေထဲမှာနိုင်ငံသားတွေကိုပါလုံခြုံရေးဝန်ဆောင်မှုကုမ္ပဏီထူထောင်ခွင့်ပြုထားပါတယ်။ကာဝေးနဲ့လုံခြုံရေးကောင်စီအထိတင်ပြခွင့်ပြုချက်ယူပြီးနောက်လက်နက်ကင်ဆောင်ခွင့်ကိုလည်းခွင့်ပြုတဲ့အကြောင်းဖော်ပြထားတာပါ။တရုတ်မြန်မာနှစ်နိုင်ငံပူးတွဲလုံခြုံရေးကုမ္ပဏီပူးပေါင်းဆောင်ရွက်ဖို့တရုတ်ဘက်ကအဆိုပြုထားချိန်မှာပဲစစ်ကောင်စီကဒီဥပဒေကိုပြဋ္ဌာန်းလိုက်တာဆိုပြီးလည်းပြောကြပါတယ်။ဒီဥပဒေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်ပြီးရေးဆွဲထားတာလို့ဥပဒေပညာရှင်ဦးကြီးမြင့်ကထောက်ပြပါတယ်။
ဒါတော့အစော်ကြီးတရားပဲဒီစင်းနေထွက်ပြီးသားပါသူကြောက်ဖြူမှာဆိုရင်အခုတရုတ်တွေ300လောက်ရောက်နေပြီလေကြောက်ဖြူသူတို့ဟွာကိုကာကွယ်ဖို့လေဥပဒေအရတော့မှထွက်တာရွေချက်ကတော့ဘာလဲဆိုတော့သူတို့ရဲ့အရင်းနှီးမြှုပ်နှံမှုတွေကိုဒီစစ်ကောင်စီကကာကွယ်မပေးနိုင်တော့ဘူးလို့တရုတ်ကယူဆတယ်လို့ကြောက်မှုတောင်းဆိုတာလေတောင်းဆိုတာကိုလက်ရောလိုက်ရတာအဲ့လိုလှုပ်ချင်းဟာတကယ်ကြတော့1800အခြေခံဥပဒေနဲ့မညီဘူး1800အခြေခံဥပဒေမှာမြို့ပြနိုင်ငံခြားလက်နက်ကိုင်များကိုမှလက်ခံခွင့်မပြုရဆို1800ဥပဒေမှာပြဋ္ဌာန်းထားတယ်အဲ့ဒါနဲ့တော့အဲ1800ကမှသူတို့ကိုယ်တိုင်ချိုးပေါက်တာရောက်တယ်လို့အဲ့လိုဆရာပြောလိုက်မယ်နော
်ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုကြီးကြပ်ကိုကယ်ရေးဗဟုကော်မတီခွင့်ပြုချက်နဲ့လက်နက်ခဲယံဆက်ဆက်ပစ္စည်းတွေကင်ဆောင်ခွင့်ပြုမယ်ဆိုပြီးဥပဒေမှာပြဋ္ဌာန်းထားပေမဲ့ကင်ဆောင်ခွင့်ပြုမဲ့လက်နက်အရေးတက်ကိုတော့ဖော်ပြမထားပါဘူးပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုလုပ်ငန်းလိုင်စင်ရဖို့လျှောက်ထားသူဟာနိုင်ငံခြားကုမ္ပဏီဖြစ်မယ်ဆိုရင်မြန်မာနိုင်ငံသားဝင်နဲ့အနည်းဆုံး85ရာခိုင်နှုန်းကိုခန့်ရမယ်လို့ဥပဒေထဲမှာပြဋ္ဌာန်းထားပါတယ်ပြည်တွင်းလုံခြုံရေးကုမ္ပဏီတွေမှာတော့နိုင်ငံသားငှားရမ်းခွင့်ရှိမရှိကိုထည့်သွင်းမထားပါဘူးပုဂ္ဂလိကလုပ်ငန်းတစ်ခုမှာလုံခြုံရေးဝန်ထမ်း10ဦးထက်ပိုပြီးအလုပ်ခန့်မယ်ဆိုရင်ဒီဥပဒေပြဋ္ဌာန်းလိုက်တဲ့ February 18ရက်ကစလို့6လအတွင်းသက်ဆိုင်ရာကြီးကြပ်ရေးကော်မတီကိုခွင့်ပြုမိတ်လျှောက်ဖို့နဲ့လိုင်စင်လျှောက်ဖို့လိုတယ်လို့ဥပဒေမှာဖော်ပြထားပါတယ်နိုင်ငံလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးပုဂ္ဂလိကလုံခြုံရေးအဖွဲ့တွေနဲ့နိုင်ငံလုံခြုံရေးအဖွဲ့တွေပူးပေါင်းဆောင်ရွက်နိုင်ရေးပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုကိုပြည်ပနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးတို့အတွက်ရည်ရွယ်ပြီးဒီဥပဒေကိုပြဋ္ဌာန်းဖြစ်တယ်လို့လည်းဖော်ပြထားပါတယ်ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုလုပ်ငန်းတွေအနေနဲ့စစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်ဖို့အကြောင်းကြားရင်မငင်းပယ်ဖို့လည်းဥပဒေမှာပြဋ္ဌာန်းထားပါတယ်လုံခြုံရေးဆိုင်ရာသတင်းတွေကိုစစ်ကောင်စီထံသတင်းပေးပို့ရမှာလည်းဖြစ်ပါတယ်လုတ်ကင်ခွင့်ရတဲ့ကုမ္ပဏီအနေနဲ့မြမစီးပွားရေးဘဏ်မှာငွေကျပ်3,000လုပ်ငန်းအမခံဖြစ်ထားရှိရမှာဖြစ်တယ်လို့နိုင်ငံခြားကုမ္ပဏီဖြစ်ရင်တော့ငွေကျပ်3,000နဲ့ညီမျှတဲ့နိုင်ငံခြားသုံးငွေကိုဘဏ်မှာအနှံထားရမှာဖြစ်ပါတယ်နိုင်ငံမှာတရားဥပဒေစိုးမိုးမှုအားနည်းနေခြင်းတရားဝင်လက်နက်ကင်ဆောင်ခွင့်ပေးတဲ့အပေါ်စိုးရင်ကြောင်းနိုင်ငံရေးလှစ်လာသုံးသက်သူတူက VOA ကိုပြောပါတယ်
ဥပဒေကရှိတဲ့ဥပဒေတရားပါပဲ တော်တော်ဘယ်သူဘယ်ဖွဲ့စည်းကပြတ်တန်းကလေးပြတ်တန်းဝင်ငေါ်ရှိရလားဥပဒေဥပဒေငါရက်တွေနဲ့ပြည်စုံရလားခက်ပေါ်လာတဲ့အချိန်လေးအချိန်ကမျိုးဟုတ်ရလားဆိုတာတွေကအရေးကြီးပါတယ်ဒီဥပဒေရတော့ချက်ကနိုင်ငံသားကုမ္ပဏီကိုခွင့်ပြုနိုင်တာရယ်လက်လက်ခဲရနဲ့ဆက်ဆက်ပစ္စည်းခိုင်ဆောင်ပေးပြတာရယ်လေဒီတော့အခုတရုတ်အစိုးရကသူတို့စီမံကိန်းတွေကိုအစိုးရကနောက်ွယ်ထိန်းချုပ်ထားတဲ့သူတို့လက်လက်ကန်တပ်ဖွဲ့ဝင်အောင်းနေနဲ့ဖွဲ့စည်းထားတဲ့လုံခြုံရေးကုမ္ပဏီဆိုတာတွေနဲ့သူတို့စီမံကိန်းကြီးတွေကိုကာကွယ်ဖို့ကိစ္စအတွက်အခုတို့အချိန်ကြိုက်ပြတ်တန်းလာတာဟာနိုင်ငံများကလက်လက်ကန်တပ်ဖွဲ့တွေကိုမြမမြေပေါ်မှာခွင့်ပြုဖို့ဒီလိုလုပ်လာတဲ့ဒါကအလုံးအလျင်အများကြီးအချို့အခြားအနာကိုထိပါနိုင်ုံနဲ့မကပဲနဲ့အခုလိုဥတွေဆိုးမှုမှုအလုံးအားနေနေတဲ့ကာလမျိုးမှာပိုက်ဆံရှိတဲ့သူတွေကတရားဝင်ရောတရားမဝင်လုပ်ငန်းတွေဟိုပါလုပ်ကင်နေတဲ့လူတွေကဥပဒေကိုအကာအကွယ်ယူပြီးတော့လက်လက်ကန်တပ်ဖွဲ့တွေနဲ့သူတို့လူငါသမင်းဖြစ်လာနိုင်မလားအဲ့ဒီအလျင်တွေကိုမြင်နေရပါတယ်တော်ကိုဆိုရင်ကြောင်းလေလို့ယူဆပါတယ
်ဒီဥပဒေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကို VOE ကဆက်သွယ်ပေးမယ်ပြန်လည်ဖြေကြားချက်မရပါဘူးပုဂ္ဂိကလူညွေးလုပ်ငန်းကို license မရှိဘဲလုပ်ကင်တာ license ရှိတဲ့လုပ်ငန်းတွေအနေနဲ့လည်းဘ ਹੁ ကော်မတီရဲ့ခွင့်ပြုချက်မရှိဘဲလက်နက်ကင်ဆောင်တာလက်နက်ဝယ်ယူရောင်းချတဲ့ပြစ်မှုတွေအတွက်ထောင်ဒဏ်တစ်နှစ်ကနေ3နှစ်ထိထောင်ဒဏ်ချမှတ်နိုင်ပြီးငွေဒဏ်ကျပ်သိမ်းတရားလည်းချမှတ်ခံရမယ်လို့ဥပဒေကဆိုပါတယ်နောက်ပြီးခွင့်ပြုမိတ်မရှိဘဲလုံခြုံရေးဝန်ထမ်း10ဦးထက်ပိုပြီးခံထားမယ်ဆိုရင်လည်းတစ်နှစ်ထက်မပိုတဲ့ထောင်ဒဏ်ငွေဒဏ်ကျပ်သိမ်းတရားကနေကျပ်သိမ်း900ထိနဲ့ပြစ်ဒဏ်2ရက်လုံးချမှတ်နိုင်တယ်လို့လည်းဖော်ပြထားပါတယ်ပြစ်မှုကျူးလွန်သူကကုမ္ပဏီဒါမှမဟုတ်အဖွဲ့အစည်းဖြစ်မယ်ဆိုရင်တော့အနည်းဆုံးကျပ်သိမ်း1000ကနေအများဆုံးကျပ်သိမ်း3000ထိငွေဒဏ်ချမှတ်ရမယ်လို့ဥပဒေမှာဖော်ပြထားပါတယ်အခုပြဋ္ဌာန်းလိုက်တဲ့ဥပဒေပါပြစ်မှုတွေကတော့ရဲအရေးယူပိုင်ခွင့်ရှိတဲ့ပြစ်မှုတွေဖြစ်သတ်မှတ်ထားတယ်လို့လည်းဥပဒေမှာပြဋ္ဌာန်းထားပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်VOA Plus application ကို download ရယူပ
ါ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်မြန်မာလူသမားအရေးလှုပ်ရှားတဲ့အဖွဲ့တွေထိုင်းနိုင်ငံထဲမှာ PR ဖိကန်ရတဲ့အကြောင်းကိုမထုတ်လွှင့်ခင်အခုတခါတော့ဒီကြားဖြန့်ကိုင်းတွေထိုင်းနိုင်ငံထဲဖမ်းမိနေတဲ့အကြောင်းပါဘန်ကောက်မြို့လေကစုတိဆန်နယ်မြေအတွင်းမှာရှိတဲ့ရှစ်ထပ်တိုက်တလုံးကိုထိုင်းရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနင်းရမှာကြားဖြန့်ကိုင်းခေါင်းဆောင်နဲ့တရုတ်နိုင်ငံသားတွေကိုဖမ်းမိပါတယ် VOA သတင်းတော်မှအရေးမှသတင်းပေးပို့ပါတယ်
ထိုင်းဆိုရအနေနဲ့ကြားဖြန့် online လေလေကိုင်း call center တွေကိုအပူတပြင်းနှိမ်နေရေးလှုပ်ဆောင်နေရမှာသူတို့သတင်းရထားတဲ့နေရာဖြစ်တဲ့စုထိဆန်နယ်မြေကအထက်25တက်ရှိတဲ့အဆောက်အဦမှာနေထိုင်နေတဲ့လေလေကိုင်းကိုဖမ်းဆီးဖို့လုပ်ခဲ့တာပါကြားဖြန့် online လေလေကိုင်းဟာအထက်8ထက်မြောက်နေရာကိုငှားရမ်းနေထိုင်နေတာဖြစ်ပြီးသူတို့ကိုဝင်ရောက်ဖမ်းဆီးဖို့အတွက်ရဲအယောက်100လောက်တုံးနေတာပါရဲတွေဟာရဲကားတွေနဲ့မလာကြပဲအဲ့ဒီနေရာကိုဘတ်စကားလိုင်းတွေကိုတုံးပြီးလာကြပါတယ်အဲ့ဒီအဆောက်အဦကိုရောက်တဲ့အချိန်ကျမှရုတ်တရက်ဝင်ရောက်စီးနှင်းဖမ်းဆီးခဲ့တာပါဝင်ရောက်စီးနှင်းချိန်မှာအသက်29နှစ်အရွယ်မစ္စတာယီဝေါင်ယူအသက်30အရွယ်မစ္စတာလီဝေးဂျီတို့ကိုဖမ်းမိပြီးသူတို့ဟာအဓိကကြိုးကင်လှုပ်ဆောင်နေတဲ့သူတွေဖြစ်တယ်လို့လည်းဆိုပါတယ်သူတို့နဲ့အတူအလုပ်လုပ်နေတဲ့တရုတ်နိုင်ငံသား12ဦးကိုလည်းဖမ်းဆီးထားပြီးတခြားသူတွေကတော့ထွက်ပြေးလွတ်မြောက်သွားကြတယ်လို့လည်းဆိုပါတယ်အခုထိုင်းရဲကဖမ်းဆီးနိုင်ခဲ့တဲ့တရုတ်နိုင်ငံသား2ဦးဟာနိုင်ငံတကာကအလုရှာနေတဲ့သူတွေကို online casino နဲ့ဂိမ်းကစားတဲ့လုပ်ငန်းတွေမှာဝင်ငွေကောင်းကောင်းရမယ်ဆိုပြီးမဲ့လုံးပေးကဆက်သွယ်လာတဲ့သူတွေကိုမြန်မာနိုင်ငံဘက်ကိုပို့ပေးနေတာဖြစ်တယ်လို့လည်းရဲချုပ်နော့ပစင်ပိုးစဝတ်ကထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်ဒီဆိုရအနေနဲ့ call center လေလေကိုင်းဟာ online နဲ့ဂိမ်းကစားလုပ်ငန်းတွေ၊ casino လောင်းကစားလုပ်ငန်းတွေနဲ့ဆက်သွယ်လာတဲ့သူတွေရဲ့အချက်လက်တွေ၊ဗန်စင်းတွေ၊နိုင်ငံသားမှတ်ပုံတင်အချက်လက်တွေကိုစတင်ခိုးယူခဲ့တာပါ။နောက်တစ်ဆင့်ကအလုပ်ကင်ရှာနေတဲ့သူတွေကိုပါဝင်ငွေကောင်းတဲ့အလုပ်တွေနဲ့ဆက်သွယ်ပေးမယ်ဆိုပြီးမြန်မာနိုင်ငံဘက်ကလေလေကိုင်းနေစီကိုရောင်းစားခဲ့ကြတာဖြစ်ပါတယ်လို့လည်းပြောသွားခဲ့ပါတယ်။ အဓိကကြိုးကင်သူတရုတ်နိုင်ငံသားနှစ်ဦးပိုင်ဆိုင်တဲ့ပစ္စည်းတန်းတရာကျော်ကိုလည်းရဲတပ်ဖွဲ့ကသိမ်းဆီးလိုက်ပါတယ်။သူတို့ဟာ Luckin Co Company Limited ဟန်ပြဖွင့်ထားပြီးထိုင်းနိုင်ငံတွင်းကလူဦးရေ 8,000 လောက်ရဲ့ကိုယ်ရေးအချက်လက်တွေကိုခိုးယူသွားပြီဖြစ်တယ်လို့လည်းစိုက်ဘာရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။စီးနှင်းမှုအတွင်းမှာကွန်ပျူတာ laptop အလုံး20 mobile phone မျိုးစုံ25လုံးထိုင်းဘတ်ငွေငွေသား26သိန်းကျော်တရုတ်ရန်ငွေတွေလည်းတင်စီရမိခဲ့ပါတယ်။မြဝတီခရိုင်ရွှေကုတ်ကိုကလိန်လေခိုင်းနေစီမှာရောင်းစားခံခဲ့ရတဲ့တရုတ်ဆောင်လူကုန်ကူးခံရတဲ့ပတ်သက်ပြီးအလိုရှိနေတဲ့တန်တရားရှိသူတရုတ်နိုင်ငံသား10ဦးကိုလည်းပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းနိုင်ငံကပြည်နှင်တန်ပေးခဲ့ပြီးနေရက်ပြန်ပို့လိုက်တယ်ဆိုပြီးထိုင်းဆိုင်ဘာရာဇဝတ်မှုစုံစမ်းစစ်ဆေးရေးဘျူရိုကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
။ဗီဒီယိုရဲ့မြန်မာပြည်မနက်ခင်းစီစဉ်တွေကိုရှုစားနေရတာပါခင်ဗျာ။မကြခင်မှာဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ဒီထိုင်းနိုင်ငံထဲမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်။ထိုင်းခြေဆိုင်မြန်မာအဖွဲ့အစည်းတွေကိုတရားဝင်မှတ်ပုံတင်ဖို့ထိုင်းအာဏာပိုင်တွေမကြသေးခင်ကပဲအကြောင်းကြားလာတယ်လို့အလို့သမားရေးလှုပ်ရှားနေသူတွေကပြောပါတယ်။တရားဝင်မှတ်ပုံမတင်တာလို့ရှိရင်အရေးယူဖို့စီစဉ်နေတယ်လို့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ထိုင်းကမြန်မာအဖွဲ့အစည်းတွေရဲ့စိုးရိမ်မှုနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုမက်ခင်ဖြူထွေးကပြောပြမှာပါ။
မြန်မာအဖွဲ့အစည်းတွေရဲ့ဥပဒေနဲ့မညီတဲ့ကိစ္စတွေကိုစောင့်ကြည့်အရေးယူဖို့အတွက်ထိုင်းရဲ့ချုပ်ခီရက်ဖန်ဖတ်ကဖေဖော်ဝါရီလ18ရက်နေ့မှာအမိန့်ထုတ်ပြန်ပြီးအခုလိုစစ်ဆေးမြင့်မြတ်တာတွေစတင်လှုပ်ဆောင်လာနေတာပါ။တချိန်တည်းမှာပဲထိုင်းနိုင်ငံမှာရှိတဲ့မြန်မာအဖွဲ့အစည်းတွေကိုတရားဝင်မှတ်ပုံတင်ဖို့အတွက်ထိုင်းအာဏာပိုင်တွေဘက်ကဖိအားပေးလာပါတယ်။ဆယ်နှစ်နီးပါးမြန်မာအလုပ်သမားရေးကိုလုပ်နေတဲ့ဘန်ကောက်မြို့မဟာချိုင်မှာရှိတဲ့အလုပ်သမားမဟာမိတ် AAC ကိုလည်းထိုင်းရဲ့တပ်ဖွဲ့ကဖိအားပေးပြီးပိတ်ခိုင်းနေပါတယ်။အကြောင်းကတော့မြန်မာလူ့သမားတွေကိုတရားမဝင်လက်ခံဆောက်ရှောက်တာကြောင့်လို့ဆိုပြီးထိုင်းရဲတပ်ဖွဲ့ကတုံ့ပြန်တဲ့အကြောင်း AAC တာဝန်ရှိသူတွေကပြောပါတယ် AAC ရဲ့တာဝန်ရှိသူတူဦးဖြစ်တဲ့ကိုရဲမင်းကတော့ AAC ဟာတရားမဝင်လက်ခံတာမဟုတ်ဘဲအမှန်တကယ်ဒုက္ခရောက်နေတဲ့လူ့သမားတွေကိုဆောက်ရှောက်တာဖြစ်တယ်လို့ VOA ကပြောပါတယ
်အခုရှိနေတဲ့လူ့သမားတွေကိုလည်းအရင်မတိုင်ဘူးဘာသာစရာနဲ့ဥပဒေနဲ့အရေးကြီးတာပေါ့ဟိုအတံတရိုက်တာမျိုးတွေလောက်တာပေါ့လုံမတရားကြီးပါတော့လက်ရှိနေတဲ့လူတွေကလုပ်ငန်းဝင်တွေမှာဖြစ်ပြက်လက်ပြက်ဖြစ်သွားတဲ့လူတွေတတိယရိုးကြီးမပြီးအမှုရင်ဆိုင်နေတဲ့လူတွေ MOU နဲ့ခေါ်လာပြီးတော့ထိုင်းထဲမှာရောက်အလုပ်မရသေးတဲ့လူတွေအလုပ်မရဘဲနဲ့ခေါ်ဆွဲလာပြီးတော့တွေ့ရနေရတခုမှသွားပစ်ထားတယ်အခန်းတခုမှသွားပစ်ထားတယ်အခန်းပိုင်းကလည်းမောင်းချနေကြရမှရှိအေးညီမအေဂျင်စီကထိုင်းအေဂျင်စီတွေကလည်းတာဝန်ယူမပေးတဲ့အလုပ်သမားမျိုးတွေလက်ရှိခုံလုံးနေတာပေါ့အဲညီမဆက်ရုံးစစ်အုပ်စုဘက်ကလည်းဒီကျွန်တော်တို့ကြားကိုမချိနဲ့ဘူးမျက်ကောင်းဆုံးနေတဲ့ဆက်စည်းနေနေတဲ့ဒီလေဒါညီမဆက်ရုံးရဲ့တာကြားမှုတွေလည်းပါတယ်ပေါ့နော်
ဒီပြည်နဲ့တဲမှာပဲတခြားအလုပ်သမားကြီးကူညီပေးနေတဲ့အဖွဲ့တွေကိုလည်းထိုင်းတာဝန်ရှိသူတွေကတရားဝင်မှတ်ပုံတင်ဖို့ဒီရက်ပိုင်းမှာဖိအားပေးလာပါတယ်။မြန်မာအဖွဲ့အစည်းတွေကအရင်ကတည်းကမှတ်ပုံတင်ကြပေမဲ့ထိုင်းဆိုရကမှတ်ပုံတင်ခွင့်မပေးတာဖြစ်တဲ့အကြောင်း WAG အလုပ်သမားမဟာမိတ်အဖွဲ့ကကိုမုံတိုင်းကပြောပါတယ
်။ဒီအလုပ်သမားလုပ်နေတယ်ပေါ့နော်ဒီလူမှုကူညီပေးနေတဲ့အဖွဲ့တွေပေါ့အာတော်တော်များများတော့ဖိအားပေးချင်လာရမယ်။ဘာကြောင့်လဲဆိုတော့ဗျာအာလက်ရှိကျွန်တော်တို့တရားမဝင်တဲ့အလုပ်သမားတွေကိုလက်ရှိကတော့လက်ခံရတဲ့အပိုင်းကတော့ပြည်ကြီးတော်ထိုင်းနိုင်ငံမှာမာဖီးယားဆိုပြီးတော့လေတို့ရေဖက်ကပြီးတော့ဖြည့်ထားတာကြီးလဲကြားတယ်ပေါ့နော်အဲအတွက်တော့ဒီလူမှုကူညီပေးတဲ့အဖွဲ့ဒီမှာအဲတို့ခွန်ဆောင်သလားပေါ့တရားဝင်လားပေါ့အဲတို့အဲ့လိုမျိုးတို့စစ်သေးမယ်တရားမဝင်အဖွဲ့ကြီးတွေဆိုရင်တော့တို့ချက်သိမ်းမယ်ထိုင်းနိုင်ငံမှာဆက်လက်ပြီးတော့အဲဒီဟာမဖွဲ့ပြီးဖို့ဒါတို့စစ်သေးမယ်ဆိုတော့ပို့ထားတဲ့စာရေးကိုကြားမိပါတယ်ခင်ဗျာ
ထိုင်းနိုင်ငံအတွင်းရပ်ဖက်အဖွဲ့အစည်းတွေကိုမှတ်ပုံတင်ဖို့နဲ့ကန့်တတ်ဖို့ထိုင်းဆိုရဘက်ကဖိအားပေးလာတဲ့ခြေလှမ်းတွေကြောင့်ဒါဟာစိုးရိမ်ရတယ်လို့ပြီးခဲ့တဲ့လပိုင်းတွေကလည်းဒေသတွေလူခွင့်ရေးအဖွဲ့တွေကလည်းသိပေးခဲ့ပါတယ်။ဒီလိုကန့်တတ်တဲ့အတွက်မြန်မာစစ်တပ်ရဲ့နှင်းပန်းနှိပ်စက်မှုကြောင့်ထွက်ပြေးလာတဲ့သူတွေအတွက်အခက်အခဲတွေပိုးပြီးတွေ့လာစေနိုင်တယ်လို့ပြောဆိုခဲ့ကြတာပါ။ထိုင်းပြည်မှာနေဆက်ကအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုထိုင်းဆိုရကနှိမ်နင်းနေတဲ့အချိန်မှာမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ရပ်ဖက်အဖွဲ့အစည်းတွေပေါ်မှာလည်းထိုင်းအာဏာပိုင်တွေကဖိအားပေးတင်ကြလာတာဖြစ်ပါရဲ့ရှင
် VO ရဲ့မနက်ခင်းအစီအစဉ်တွေကိုရှုစားနေရတာပါ VO ရဲ့ထုတ်လွှင့်ပြီးသမျှသတင်းတွေပတ်စံကဏ္ဍနဲ့ဗီဒီယိုသတင်းလွှာတွေကို VO ရဲ့ website စာမျက်နှာနဲ့ VO ရဲ့ Facebook Telegram YouTube စတဲ့ social media တွေမှာလည်းအပြည့်စုံပြန်လည်နားဆင်လို့ရသလို VOA Messenger မှာမှတ်ချက်တွေလာရေးထားလို့ရပါတယ်သိပ်မကြခင်မှာ editor နဲ့ဆွေးနွေးကန်ဂျန်စီအားကစားအပတ်စံကဏ္ဍတွေကိုထုတ်လွှင့်သွားပါမယ်ခင်ဗျာ
Pure American တဲ့ရဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။
VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချင်းည9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာ VOA American တန်ရဲ့မြန်မာပြည်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်တွင်မှာတော့ editor နဲ့ဆွေးနွေးကန်ဂျန်စီအားကစားစရဲ့ပတ်စင်ကဏ္ဍတွေထုတ်လွှင့်ဖို့ရှိတဲ့အထက်အရင်ဦးဆုံးတော့မြန်မာအရေးအာဆီယံဘာလို့နိုင်မှာလဲဆိုတဲ့ခေါင်းစဉ်နဲ့ editor ဆွေးနွေးကမ်းမှာဖြစ်ပါတယ်ရွေးကောက်ပွဲထက်ညီညာရေးကိုဦးစားပေးရမယ်ဆိုတဲ့အာဆီယံရဲ့ PR ကိုစစ်ကောင်စီဘလောက်ထိအလေးထားပါသလဲအဖွဲ့ဝင်အားလုံးသဘောတူမှဆုံးဖြတ်ချက်တစ်ခုကိုချလို့ရတဲ့အာဆီယံဟာမြန်မာပြည်ပခပြည်လဲစေရေးအတွက်ရှေ့ဆက်ပြီးတော့ဘာတွေလှုပ်ဆောင်နိုင်ဦးမှာလဲဆိုတာအခုတစ်ပတ် editor နဲ့ဆွေးနွေးကမ်းမှာဦးကျော်စံသားကိုမှန်းမြသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်
မင်္ဂလာပါဦးကျော်စံသားရှင်
မင်္ဂလာပါမြန်မာ
ဒီအာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အော်တိုမန်ဟာရှိမြာဒီ February 6ရက်ကနေ10ရက်ထိမြန်မာနိုင်ငံကိုသွားခဲ့ပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတိတ်ပြီးတော့အလေးထားပုံမရဘူးလို့ပြောလို့ရမလား
အလေးမထားပါဘူးသိပြီတော့အစကတည်းကဒီအော်တိုမန်ဟာရှင်ဟာမလေးရှားနိုင်ငံဥက္ကဋ္ဌဖြစ်နေတဲ့အချိန်မှာမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြေချတာလူဖြစ်ပါတယ်သူကမလေးရှားနိုင်ငံဂျာယေဝန်ကြီးဌာနရဲ့အတွင်းဝန်ချုပ်ဖြစ်တယ်ဝန်ထမ်းဆောင်တဲ့လူဖြစ်ပါတယ်အတွေ့အကြုံများတဲ့လူပါဆိုသူလွတ်မဲ့ကလေးကအဓိကသူပြောရမယ့် message ကစစ်ကောင်စီလုပ်နေတဲ့ရွေးကောက်ပွဲဟာအရေးမကြီးဘူးဒါကိုငါတို့မလို့ချင်ဘူးတကယ်ညင်းချမ်းအောင်ဘယ်ဆုံးညှိနှိုင်းပြီးတော့ပေါ့လေဖြစ်ရှင်းဖို့ဒါဖြစ်တယ်ဆိုတဲ့ message ကိုပြောဖို့လာတာအဲ့လိုပြောမယ်ဆိုတာကိုလည်းသူကချိုးပြီးတော့ဒါသာ secret diplomacy ကို open diplomacy public diplomacy ဖြစ်တော့ကျူပီရဲ့ကိုလူရင်းစီတရားပြတာပြောမယ်ဆိုစစ်ကောင်စီကပူစီတာပေါ့ဆိုတော့စစ်ကောင်စီကကျူဆိုဖို့နေနေတာကတိတ်တောင်မှလာစီချင်မှမဟုတ်ဘူးမလို့သာလို့လက်ခံတာဖြစ်ကောင်းဖြစ်ပါလိမ့်မယ်လာတဲ့သတင်းကိုလည်းမီဒီယာတွေထဲမှာဘာမှအလေးထားတာမတွေ့ရပါဘူးဆိုတော့သူတို့အဓိကလူချင်းလှုပ်ချင်းနေတာကတရုတ်ရဲ့ PR ပေးတဲ့တိုက်တွန်းမှုနဲ့လုံမဲ့ရွေးကောက်ပွဲသာဖြစ်တယ်သူတို့ရဲ့legitimacy သူတို့တဝင်းဖြစ်တယ်ဆိုတာဟုတ်တော်ရှိမဟုတ်တော်ရှိပြတ်သားဖို့အတွက်ဒီရွေးကောက်ပွဲနဲ့ပဲသူတို့ထပောက်ဆိုတာရှိနေရဘူးဆိုတော့ဒါပဲသူတို့အဓိကထားတဲ့အာဆီယံကိုလည်းသူတို့လုံးဝခရီးဆိုင်မှာမဟုတ်ပါဘူးအဲ့ဒီ PR တွေကိုတနည်းပြောရင်ကဘာဒက်အခုကတရုတ်ကိုပဲသူကဦးစားပေးနေတာတရုတ်ကပြောတာကိုပဲသူလုံးမှဖြစ်မယ်ဆိုရဲဟာစစ်ကောင်စီရဲ့မလွဲ့မဆောင်သာရွေးရမယ့်လမ်းဖြစ်နေတဲ့အတွက်ကြောင့်လို့ပြောမှာပါအာဆီယံကိုတော့တကယ်အလေးမထားတာတွေ့ရပါတယ်
အဲ့ဒီအာဆီယံနေနဲ့မြန်မာရေးမှာထိထိရောက်ရောက်ဖြည့်ရှင်းနိုင်မယ့်အလားအလာရောရှိပါရဲ့လား
လောလောဆယ်တော့မတွေးရပါဘူးလောလောဆယ်တော့မတွေးရပါဘူးအာဆီယံနိုင်ငံတွေဟာဒီကသူတို့မှာအခက်အခဲတွေအများကြီးရှိနေပါပေါ့လေသူတို့ရဲ့အဓိကအခက်အခဲအတားအဆီးကတော့ဒီအဖွဲ့ဝင်အားလုံးဘုံသဘောတူညီမှုရမှ consensus ပေါ့လေရမှသာလျှင်သဆုံးဖြတ်ချက်ကိုချနိုင်တဲ့အခြေအနေဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့လှုပ်ချင်တဲ့ပြည်ရင်တဲ့ PR ကိုအဖွဲ့ဝင်နိုင်ငံတိုင်းအကုန်လုံးပဲလုံးဝသဘောမတူနိုင်တဲ့အခြေအနေရှိပါတယ်အဲ့ဒီမှာအထူးသဖြင့် Laos တို့ Cambodia တို့လို့ပြောလေဗီယက်နမ်တို့နိုင်ငံတွေကတိတ်ပြောမတက်ကြွဘူးတက်ကြွရရှိရမလေးရှားတို့ Indonesia တို့တက်ကြွတယ်ထိုင်းကလည်းဟိုလိုဒီလိုလိုအဲ့လို PR ပေးတဲ့လောလောဆယ်ပြည်လဲသွားဖို့သာသူကလူချင်းတဲ့သဘောရှိရဆိုတော့ဒီ consensus ကအဓိကပြဿနာဖြစ်ပါတယ်နောက်တစ်ခုကလည်းပဲပြည်တွင်းရေးကိုဝန်ဆွဲဖို့ဆိုတဲ့ဟာပေါ့လေဖော်ဝင်နိုင်ငံရဲ့ပြည်တွင်းကိုဝန်ဆွဲဖို့ဆိုတဲ့မူလရှိနေဆိုတော့ဒီဟာရရှိနေတဲ့အတွက်အာဆီယံထိထိရောက်ရောက်လှုပ်လှိုင်နိုင်တဲ့အခြေအနေတော့မရှိဘူးလို့လောလောဆယ်မှာတွေးနေရပါတယ်အ
ဲ့ဒီဘုံသဘောတူညီချက်၅ရက်ကရောဘယ်လောက်ထိအရေးပါပါလဲဒါကိုပြန်ပြင်နိုင်မဲ့အလားအလာရောရှိလား
သိအရေးပါပါတယ်ဒီဘုံသဘောတူညီမှု၅ရက်မြန်မာနိုင်ငံမှာချမှတ်ထားတာကတော့တကယ်ဖြစ်တဲ့ကိစ္စပေါ့လေဒါပေမဲ့လည်းအဓိကအဖြစ်ကသူတို့စောစောကပြောခဲ့တဲ့ consensus နဲ့ချခဲ့တာဒီဘုံသဘောတူညီချက်၅ရက်တမှာတိတ်ပြီးတော့ကြည့်တယ်အောင်မြင်မှုလို့ပြောမှာဖြစ်ပါတယ်ဒီကချနိုင်ခဲ့တာဒါပေမဲ့လည်း အထက်ပါဝင်ဆွဲပြီးတော့ပြောလို့မရစစ်ကောင်စီကနားမထောင်နိုင်သူတို့ဒီထက်ပိုပြီးတော့တိုးပြီးတော့လုပ်ထိုင်ခြင်းမရှိပါဘူးသူတို့မှာအာဏာကအကန့်အသတ်တွေကရှိပါတယ်အာဆီယံအဖွဲ့ထောင်ကလေးကအဖွဲ့ဝင်လွန်ခဲ့တဲ့58ကအဖွဲ့ဝင်တွေဟာတနင်္ဂနွေနေ့တနင်္ဂနွေမတူကွဲပြားတဲ့နိုင်ငံရေးဝါဒတွေပဲအများကြီးရှိပါတယ်ဥရောပသမ္မတကမှာတော့ဒီမိုကရေစီတကယ်ဖြစ်ထွန်းအောင်မြင်မှသာလက်ခံမယ်ဆိုရယ်စီကန်နဲ့မအောင်နဲ့လွတ်လပ်မှုဘလောက်ရှိရဆိုတာတိုင်းတာပြီးမှလက်ခံတာအာဆီယံမှာအဲ့လိုမှုပါဘူးပရိသရစ်နဲ့အထုတဲ့နိုင်ငံလေးရှိတယ်၊ကွန်မြူနီအာဏာရှင်နိုင်ငံလေးရှိတယ်၊စစ်အာဏာရှင်အုပ်စုတဲ့နိုင်ငံလေးရှိတယ်၊ဒီမိုကရေစီလှမ်းနေတဲ့နိုင်ငံလေးရှိတယ်ဆိုတော့အဲ့လိုတိုင်းငယ်စနစ်ကွဲပြားတဲ့နိုင်ငံတွေကိုစူးစီးဖို့အတွက်ကတော့တရုတ်ပြည်တွင်းရဲ့တရားဝင်မဆွဲဖို့မင်းတို့ဘယ်လိုဘယ်လိုအထုချုံငါတို့ဘာမှမပြောလို့ဘူး။နောက်ပြီးတခုခုဆုံးဖြတ်လိုက်အားလုံးသဘောတူမှဆုံးဖြတ်မယ်ဆိုတာနဲ့စီယုံထားတာဖြစ်ပါတယ်အာဆီယံကဆိုတော့ဒီဟာတွေကိုပြုပြင်နိုင်ခြင်းမရှိသဖြင့်ကာလပတ်လုံးကတော့မြန်မာပြည်အရေးမှလည်းပဲဆက်ပြီးဒါတဲ့တူဘီပြာပြောစားခက်ခဲရှိပါလိမ့်မယ်သူတို့က
အဲ့တော့ဒီခုနပြောတဲ့အချက်တွေကိုမြန်မာနိုင်ငံအရေးမှကြတော့ချွင်းချက်ထားလို့မရပါဘူးလား
ချွင်းချက်ထားဖို့ဆိုတာကတော့အဲ့လိုအကြံပြုတဲ့လူတွေရှိပါတယ်အထူးသဖြင့်မလေးရှားတို့အင်ဒိုနီးရှားတို့ဘက်ကရေးရတယ်အဲ့ဒီနိုင်ငံရေးအတွေ့အကြုံရှိတဲ့နိုင်ငံသမားဟောင်းတွေဒီတာဝန်လောလောဆယ်ထမ်းဆောင်နေတဲ့အာပါလီမန်အမတ်တွေသူတို့ရေးရတာအများကြီးတွေ့ပါတယ်ဒီဟာကိုပြင်သစ်နေအာဆီယံဟာအထူးသဖြင့်ချွင်းချက်ထားတဲ့ပေါ်လေသူတို့ကမြန်မာနိုင်ငံအရင်နဲ့ပတ်သက်လို့ပေါ်တယ်ဒီကိစ္စမှာဆိုလို့ရှိရင် majority vote အများသဘောတူနဲ့ဆုံးဖြတ်တဲ့ပုံစံမျိုးတော့လုတ်သင်းတယ်ဆိုတာမျိုးရှိပါတယ်။ချွင်းချက် level ရှိပါတယ်အာဆီယံမှာဟိုတုန်းကပါလေ minus x policy လာတခုရှိတယ်သူကဒီစီးပွားရေးကိစ္စနဲ့ပတ်သက်လာရင်အများဘုံသဘောတူညီမှမဟုတ်ဘူး။သူတို့နိုင်ငံအတွက်သူတို့ဟာလုတ်သင်းတဲ့ဟာကိုလုပ်ရတယ်သူများမတိခိုက်ရင်ဆိုတာအဲ့လိုမျိုးချွင်းချက်တွေရှိပါတယ်ဆိုတော့မြန်မာနိုင်ငံအရင်မှာလည်းအဲ့လိုချွင်းချက်ထားသင့်တယ်လို့တိုက်တွန်းတဲ့လူတွေကတော့ရှိပါတယ်ဒါပေမဲ့လောလောဆယ်တော့မတွေးရပါဘူးအဲ့ဒါသို့တော်လည်းပဲတချို့ကပျော်လင်းနေရတယ်ပေါ့လေမကြခင်မှာအစ်စ်တီမောနိုင်ငံပေါ့လေတီမောလက်ဆေးဟာအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်လာလိမ့်မယ်ဖြစ်လာရင်တော့သူကမြန်မာအရေးအတွက်အများကြီးတိုက်တွန်းတယ်မြန်မာနိုင်ငံမှာဒီမိုကရေစီထွန်းအားရေးအတွက်အများကြီးတိုက်တွန်းနေတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်အင်အားသာလာမှာပေါ့လေတမဲတော့ပူလာမှာပဲဆိုပြီးတော့မျော်လင့်နေတဲ့လူတွေရှိပါတယ်
ဒါပေမဲ့ဒီအရှိတီမောကဟိုနောက်ဆုံးမှဝင်လာမဲ့အဖွဲ့ဝင်နိုင်ငံလည်းဖြစ်တယ်နိုင်ငံလည်းတည်တည်လေးဘလောက်ထိဒီမြမရေးမှသူကအရေးပါလာနိုင်လို့ပါလဲ
အရေးပါပါတယ်အခုနပြောတဲ့ consensus ဆိုတဲ့ကိစ္စဒီကိစ္စဒီနေရာမှာသွားပြီးတော့အဆုံးတဲ့နေတယ်ဆိုတော့ East Timor ကသဘောမတူဘူးဆိုရင်လည်းပဲဘာမှလုပ်လို့မရဘူးသူပြောတဲ့ကံကွက်နိုင်တဲ့အခြေအနေလည်းရှိတယ်နောက်ပြီး East Timor ဟာဒီမြမအရေးကိုစကြတဲ့သူတို့ဒီလွတ်လပ်ရေးကျူးပန်းစဉ်တွေကမြမနိုင်ငံရဲ့အဲ့ခါမှာ68တော်လှန်ရေးအပြီးကာလဆိုတော့သူတို့ဟာအတူတူတွဲပြီးတော့အာဏာရှင်အုပ်ချုပ်ရေးကိုဆန့်ကျင်စစ်အုပ်ချုပ်ရေးကိုဆန့်ကျင်ခဲ့တဲ့အစဉ်လာလဲရှိပေါ့လေလက်တွဲပြီးတော့အဲ့ဒီကြောင့်သူတို့နိုင်ငံမှာသူတို့အောင်မြင်သွားတဲ့အခါမှာအဲ့ဒီအစ်စ်ဒီမော့အစိုးရကဟိုတုန်းက NCGUB ပြည်ထောင်စုမြန်မာနိုင်ငံအဝေးရောက်အစိုးရကိုသူတို့စီမံလာပြီးအခြေစိုက်ဖို့ဖိတ်ခေါ်ခဲ့တာတွေအများကြီးရောက်ရှိခဲ့ပါတယ်ဆိုတော့အခုလည်းပဲအများရန်အပိကန်လန်ရဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ East Timor ရဲ့စကားကတော့ဘာပဲဖြစ်ဖြစ်အဲ့ဒီမှာကြီးတယ်ငယ်တယ်မခွဲရဘူးပေါ့လေသူတို့ကဖိအားပေးနိုင်တဲ့နိုင်ငံတစ်ခုဖြစ်တဲ့တောင်မျောလင်းတဲ့လူအများကြီးရှိကြပါတယ်သူကတော်လေးတိုက်တဲ့တော်အပိရောအတဲ့ရောရေးကြပါတယ်လက်တွေ့ကတော့ဘလောက်ဖြစ်လဲဆိုတော့တကယ်ရောက်လာမှပဲတွေ့ရမှာပေါ့လေ
အဲ့တော့နောက်တစ်ခုကဒီချီနေဒီမှာပေါ့မြန်မာနိုင်ငံကိုအာဆီယံအဖွဲ့တွေကထုတ်ပယ်လိုက်တဲ့အထိရောဖြစ်လာနိုင်မှာလား
မထင်ပါဘူးအာဆီယံကမြန်မာနိုင်ငံကိုအဖွဲ့ဝင်ဖြစ်လက်ခံခဲ့ရတာအဓိကလည်းပဲသူတို့အကြောင်းပြချက်ကလုံးဝပြစ်ပယ်ထားရင်တရုတ်ရင်ခွင်ထဲကိုလုံးဝအုပ်စုတွန်းပို့လို့ဖြစ်သွားမယ်ဆိုပြီးတော့အကြောင်းပြခဲ့ပြီးတော့လက်ခံခဲ့ရတာဖြစ်ပါတယ်ပြီးတော့သူတို့တစ်ဖြည်းဖြည်းလက်တွဲပြီးတော့ပြုပြင်မယ်ဆိုတော့ဒါပေမဲ့ဖြစ်မလာခဲ့ပါဘူးဖြစ်မလာခဲ့တော့အခုခါမှာထုတ်ပြင်းရင်လည်းပဲပူတောင်မှဆုံးမယ်အခုလည်းပဲတရုတ်ကပို့ပြီးတော့အပိုင်းကြီးရနေအခုတောင်မှပဲအမေရိကန်ကပြီးနေတဲ့အထောက်ပံ့တကူဘာမှမဆူတော့အထောက်ပံ့လေးရောရုပ်သိမ်းလိုက်တယ်ဆိုတော့မြန်မာနိုင်ငံဒီမိုကရေစီတော်လှန်ရေးအတွက်အမေရိကန်ရဲ့အာဂုံးမှုကိုလုံးဝမမျှော်လင့်နေတော့ဆိုပြီးတော့သုံးသပ်သူတွေရင်းနေကြပါတယ်အဲဒီတော့တရုတ်စိတ်တိုင်းကြဝင်ရောက်ပြီးတော့ခြေလက်ခွင်းရသွားမှဖြစ်ပါတယ်အာဆီယံလည်းဘာမှမတတ်နိုင်ဘူးဒီချိန်မှာအာဆီယံတော့သူတို့ကြိုးပမ်းကြည့်တာပေါ့လေအာဆီယံမှာအခုဥက္ကဋ္ဌဖြစ်နေတဲ့မလေးရှားနိုင်ငံဝန်ကြီးချုပ်အဘရာဟင်အနေနဲ့လည်းပဲသူကနောက်ထပ်အကြွေးခံရဖို့ရဲ့သူရဲ့ political image ပေါ်လေပုံကြိတ်နိုင်ငံတကာမှာတက်လာဖို့အတွက်လူပြနေလို့တော့မှဝေဖန်ပြီးရေးတဲ့ပညာရှင်တွေရှိပါတယ်ဆိုတော့သိပ်ပြီးတော့မပြောင်းလဲနိုင်ဘူးပေါ်လေဒီကိစ္စမှာဆိုတော့ဒီလိုအခြေအနေမျိုးမှာငါတို့ပြောတာနားမထောင်ရဘူးလားမင်းတို့ထုတ်ပြတယ်ဆိုတာမျိုးကတော့ လုံးဝဖြစ်လာလိမ့်မယ်မဟုတ်ပါဘူးထုတ်ပြင်းလည်းပဲမြန်မာနိုင်ငံစစ်ကောင်စီကတော့သိပြီးတော့ဝန်ထဲလိမ့်မယ်မထင်ပါဘူးတရုတ်ကလည်းပဲပို့ပြီးတော့ကျင်တဲ့အားမှာအေးမင်းတို့မလုပ်နိုင်လဲငါပဲလုပ်တော့မှာကွာဆိုပြီးတော့သူလည်းလင်းစင်အတိုင်းဆက်ပြီးသွားလိမ့်မယ်ဖြစ်ပါတယ်
ကတားဆိုရင်အာဆီယံကသူ့ရဲ့အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့ပေါ့မြန်မာနိုင်ငံအရေးကိုဘာများဆက်ပြီးတော့လုပ်ပြီးနိုင်ပါဦးမလဲ
မြန်မာနိုင်ငံအတွက်အာဆီယံဘာများလုပ်ပြီးနိုင်မလဲဆိုတော့ခုနစစ်တီမော့လာရင်တော့ဝင်နိုင်တော့အစနဲ့ပူကျဲလာမယ်တစ်ခုဖြစ်မယ်ဒါပေမဲ့ဒုံမြန်မေးရမယ်မေးကုန်ကိုအာဆီယံကမြန်မာနိုင်ငံကိုဘာများလုပ်ပြီးနိုင်မလဲဆိုတော့မြန်မာနိုင်ငံကအာဆီယံကိုဘယ်လိုလုပ်လိုက်မလဲဆိုတာပဲပြင်မရလို့ဖြစ်တယ်ဘာလို့ဆိုတော့မြန်မာနိုင်ငံတွေအာဆီယံထဲမှာကွဲနေရပြီမြန်မာနိုင်ငံကိုဒီတချို့နိုင်ငံတွေကပေါ့လေဒီစစ်ကောင်စီရဲ့တရုတ်လမ်းစဉ်အတိုင်းစစ်ကောင်စီလုပင်းမဲ့ရွေးကောက်ပွဲကိုတော့မှလက်ခံကြီးကြီးရဲ့အဲ့ဒီဘက်ခရင်ကြီးရဲ့ဆိုတော့မလေးရှားတို့အင်ဒိုနီးရှားတို့စင်ကာပူတို့တိကတိနိုင်ငံသုံးနိုင်ငံကတော့သူတို့လက်မခံနိုင်ဘူးဘာညာဆိုတော့ပြောကြတယ်ထိုင်းကတော့ဟိုလိုဒီလိုလိုသူစီးပွားရေးအဆက်အသွယ်နောက်ပြီးနေစားပြဿနာအတွက်သူဟာသူထွင်ကျင်တယ်ဆိုတော့ဒီအာဆီယံအဖွဲ့ဒီမြန်မာနိုင်ငံအရေးကြောင့်တော်တော်လေးကွဲလွဲသွားနိုင်တယ်ဆိုပြီးတော့မှပြောနေကြပါတယ်တော်တော်ကအင်ဒိုနီးရှားကအိဝါရင်နိုင်ငံရေးသမားတယောက်ရေးတဲ့ဆောင်းပါးတစ်ခုထဲမှာသူကအကြံပေးထားပါတယ်သူရဲ့အခုလက်ရှိသမ္မတမစ္စတာဆူဗီယန်တို့အနေနဲ့အာဆီယံကိုမြန်မာနိုင်ငံကိုထိတိကျကျဖိအားပေးနိုင်ဖို့အတွက်ကြိုးစားပါအာဆီယံကိုသူက Trigger ဆိုတာသူတို့ဖွဲ့ခဲ့တဲ့အဖွဲ့ရှိတယ်ဆိုတော့အင်ဒိုနီးရှားကဥက္ကဋ္ဌအနေနဲ့ Trigger မှာလည်းပဲဩဇာကြီးနေချက်ဖြစ်တယ်ဆိုအဲ့ဒီကတဆင် trigger သုံးဝင်းဆိုင်ဖွဲ့ဆင်အဲ့လိုဖိအားပေးဖို့အတွက်အာဆီယံကိုတွန်းပါမတွန်းနိုင်လို့အာဆီယံကြာဆုံးသွားရင်အာဆီယံကြာဆုံးတဲ့အခါထဲမှာခင်ဗျားလည်းပါလိမ့်မယ်ဆိုတော့သမရာကိုသူရေးတာတော့တွေ့ရပါတယ်ဟုတ်ပါတယ်ဆိုတော့အခုမရမယ့်မိကုံကအာဆီယံကမြန်မာနိုင်ငံကိုဘာလုပ်နိုင်သေးလဲဆိုတာနဲ့မြန်မာနိုင်ငံကအာဆီယံဘာဖြစ်သွားနိုင်သလဲဆိုတာပဲမရမလို့ဖြစ်နေတယ်လို့ပြောမှာပါ
ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်
မတေးချမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင်
ဒီရဲ့အစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်အခုတော့ဂျန်စီအစီအစဉ်အလှည့်ရောက်လာပါပြီအမေရိကန်အခြေစိုက်ပညာတော်သင်စုအဖွဲ့တစ်ခုဖြစ်တဲ့စုမြတ်တန်းဖောင်ဒေးရှင်းကမြန်မာပြည်မှာပညာသင်ဖို့ခက်ခဲနေကြတဲ့မြန်မာလူငယ်တွေအတွက်ပညာတော်သင်စုပေးနေပါတယ်အသက်20အရွယ်မှာကွယ်လွန်သွားတဲ့ဒီမြန်မာအမေရိကန်အမျိုးသမီးငယ်လေးဖြစ်တဲ့မတ်စုမြတ်တန်းရဲ့ဆန္ဒနဲ့အညီတည်ထောင်ထားတဲ့ဒီပညာတော်သင်စုအဖွဲ့ကမြန်မာလူငယ်တွေကိုကူညီထောက်ပံ့ပေးနေတာပါမခင်လေးကဆက်သွယ်စကားပြောတာပါတယ
်ဟေးဂျန်စီရိုတချင်ရောက်ပြန်ပြီနော်ဂျန်စီရိုဒီတစ်ပတ်တော့အမေရိကန်အခြေစိုက်ပညာတော်သင်စုအဖွဲ့လေးတစ်ခုဖြစ်တဲ့စုမြတ်တန်းဖောင်ဒေးရှင်းအကြောင်းလေးကိုပြောပြပေးခြင်းပါတယ်ပထမဆုံးတော့ဒီစုမြတ်တန်းပညာတော်သင်စုအဖွဲ့လေးဘယ်လိုပေါ်ပေါက်လာလဲဆိုတာပြောပြခြင်းပါတယ်ဒီပညာတော်သင်စုကအသက်20အရွယ်မှာကွယ်လွန်ခဲ့တဲ့မြန်မာအမေရိကန်မျိုးသမီးငယ်လေးရဲ့ဆန္ဒအတိုင်းသူ့မိဘတွေကတည်ထောင်ထားတဲ့အဖွဲ့လေးပေါ့နော်တူရီတော်သမီးလေးဖြစ်တဲ့မတ်စုမြတ်တန်းကသူ့ရဲ့ကောလိပ်ပညာရေးအတွက်အလုပ်လုပ်ပြီးတော့စုဆောင်းထားတဲ့ငွေတွေကိုသူ့ဆုံးမကဏီမှာလှူဒန်းပေးဖို့အတွက်သူ့ရဲ့မိဘတွေကိုမှားထားခဲ့တော့သူ့မိဘတွေကသူ့ကွယ်လွန်သွားပြီးတဲ့အခါမှာအလူရှင်တချို့ရဲ့သူ့စုဆောင်းထားတဲ့ငွေတွေကိုပေါင်းပြီးတော့ဒီပညာတော်သင်စုလေးကိုတည်ထောင်ခဲ့တာပေါ့နော်ဆိုတော့အရင်ဆုံးပေါ့နော်ဒီပညာတော်သင်စုကိုဘယ်လိုရွေးချယ်နေလဲဆိုတာကိုပညာတော်သင်စုရွေးချယ်အဖွဲ့မှာပါဝင်နေတဲ့လူငယ်လေးတချို့နဲ့စကားပြောထားပါတယ်
အာဒီလျှောက်ထားလူတွေအကုန်လုံးကတော့သူ့အခက်ခဲနဲ့သူတို့ပေါ့နော်ဒါပေမဲ့တယောက်နဲ့တယောက်နဲ့ကဒီအခက်ခဲမတူပါပဲအကုန်လုံးကတော့အကူအညီလိုနေကြတဲ့လူတွေပါပဲအဲအကြောင်းအာနှိုင်းယှဉ်ပြီးရွေးချယ်တဲ့အခါမှာလည်းကျွန်တော်တို့ကတော့တော်တော်ခက်ပါတယ်ဒါပေမဲ့ဟာကျွန်တော်စိတ်ခံစားချက်နဲ့လည်းရွေးချယ်လို့မရဒီတခြား selection company မှာပါတဲ့လူတွေအကုန်လုံးနဲ့ criteria နဲ့စနစ်တကျဒီ interview တွေကို ပေးချအချိန်ပေးပြီးတော့မှဆုံးဖြတ်ချက်ကိုတူတူချရပါတော့
တမီးတို့ကသူတို့ရဲ့ဒီ application form သူတို့ academic accomplishment တွေသူတို့ letter of recommendation တွေသူတို့ personal essay တွေအကောင်လုံးဒီ form ထဲမှာပါပေးတာပြီးတော့တမီးတို့ကဒီ board member တွေအကောင်လုံးကအခု Google Doc မှာ Google Sheet ထဲမှာသူတို့ information တွေအကောင်လုံးတယောက်တယောက်ချင်းစီအကောင်ထည့်ထားပါတော့ပြီးတော့သူတို့ရဲ့ expiration တွေပြီးတော့သူတို့ leadership potential ရှိလားပြီးတော့သူတို့ future plan တွေတမီးတို့ရဲ့ country ကိုဘယ်လို community ကိုဘယ်လို benefit လဲဆိုတာလည်းတမီးတို့အရင်ဆုံးကြည့်ရပြီးရင်တမီးတို့က second step ကသူတို့အခု personal zoom meeting လို့ဝင်ပြီးတော့တမီးတို့ interview နဲ့သူတို့ personally interview တာပေါ့နော်ပြီးတော့နောက်ဆုံးပေးကြရင်တမီးတို့ကဒီ funding တွေတမီးတို့ budget တွေနဲ့အခုကြည့်နေရတာတမီးတို့အယောက်20မဟုတ်25လောက်ပဲတမီးတို့ပေးနိုင်တာပေါ့နော်ဒီ scholarship ကိုအခု
ဒီစုမြတ်တန်း foundation ကနေပြီးတော့လူတယောက်ကိုဘလောက်နှုန်းနဲ့ပညာတော်သင်စုတွေပေးနေလဲ
အန်ကျွန်တော်တို့အဲစုမြတ်တန်း foundation scholarship အားပေးတဲ့ရွေးချယ်တဲ့နောက်ဆုံး10ယောက်12ယောက်လောက်ကိုတော့တလ100ပေါ့နော်တစ်နှစ်စာအလောက်ပေးဖို့ကြံစီထားပါကြဟုတ်ဟိုအနာဂတ်မှာလည်းပို့ပြီးတော့ပေးနိုင်တာအခုကျွန်တော်ဆူတောင်းနေပါဗျစုမြတ်တန်း .org မှာဟိုကျွန်တော်တို့ website ရှိပါတယ်အမှလူရဲ information တွေလည်းရှိရဟုတ်အဲဘလောက် amount ပဲဖြစ်ဖြစ်အကုန်လုံးor below donation amount if you like any amount is appreciated so because it helps the students a lot
ne ne ba lulu nya nya ba lulu chang da ri twet athauk ku pyu de so ro di pinya ro tin su le yee shi ti dan mo twet thuru blo ri chu sa luk saung ni ja le
tino a ro aku ho fundraising and outreach ma ba ro di facebook ne instagram page ma po bi active phi aw လုံးနေပါတယ်ပြီးတော့ကျွန်တော်တို့ဒီ adopt a student program လည်းရှိတယ်ဒီကျွန်တော်တို့ bay area ပေါ့နော် california bay area ရဲ့မြန်မာအပွဲတိုင်းမှာလည်းမြတ်တန် foundation က stand ကတော့အမြင်ရှိတယ်ဒီ donor တွေအသက်တွေရှာနေတာပေါ့နော်နည်းနည်းဟိုလှူတဲ့ငွေကနည်းနည်းပဲဖြစ်ဖြစ်များများပဲဖြစ်ဖြစ်ဒီចောင်းသားတွေတော့တော့ထောက်ပံ့ပေးတာအများကြီးပေါ့နော
်ဟုတ်အဲ့အဲ့လိုမျိုးမြန်မာ bay area ပွဲတွေမှာဆိုရင်တမီးတို့တချို့ fundraising တွေဆိုရင်တမီးတို့ကအမေသားမှားကြော်အဲ့ဒါဘူးလိုက်တဘူး$10လောက်အဲ့လိုရောင်းပြီးဆိုရင်သူတို့လိုက်ဝယ်ဆိုအဲ့ percent တွေကတမီးတို့ဒီ foundation ကိုပဲဝင်တာပေါ့နော
်ကိုရိုင်းကလည်းလက်ရှိမှာ American မှာပညာသင်ယူနေတဲ့ဒီလူငယ်လေးတွေကစုမြတ်တန်းပညာရေး foundation ရဲ့ရွေးချယ်ရေးအဖွဲ့မှာပါဝင်နေတဲ့အခါကျတော့သူတို့ရဲ့ခံစားချက်တွေကဘလို့တွေဖြစ်နေလဲဆိုတာကိုလည်းနားထောင်ကြည့်ပါဦ
းအမတယောက်ကသူကအိန္ဒိယမှာဒီ business degree ကိုဟိုရအောင်လုပ်ပြီးဒီရွာကိုပြန်လာပြီးတော့သူလယ်သမားတွေကိုအကုန် coffee site တာတော့ငရုတ်သီးပင် site တာတော့အဲသူတို့အကုန်ကူညီပြီးတော့ဘလို့ဟို equal rights ပေါ့အဲသူဘလို့စနစ်တကျသူရဲ့ဟိုပစ္စည်းတွေရောင်းလို့ရမှာအဲကျွန်တော်လည်းဟိုကျွန်တော်ဘလောက်မှမရှိပါမယ်တကယ်ချင်းနည်းနည်းဆူပြီးတော့အဲ့လောက်လူလိုက်ချင်တယ်ပေါ့နော်အဲ့လောက်ထိဖြစ်တယ်ဟုတ်
အခုတမီစုမြတ်တန်း foundation မှာစစချင်းလို့စစချင်း volunteer လုပ်တဲ့အချိန်မှာတမီကတကယ်လို့ shock factor လို့ဝေဖြစ်သွားပါတော့တော်တော်လေးစိတ်ဝမ်းနေရတယ်ဒီလိုမျိုးလူတွေဒီလောက်တောင်မှခံနေရတာပြီးတော့အကြောင်တမီလည်းအများရန်လိုက်တမီတငယ်ချင်းတွေတွေ့နေတာမှာအိုးငါဒီ foundation မှာလုံးနေပါတော့နင်တို့like $10 ပဲ pay $10ပဲ pay နည်းနည်းတော့ pay ပါပေါ့နော် like သူတို့ဒီမှာ$10ကအဲ့မှာသူတို့အရင် support လုပ်လို့ရတယ်ပေါ့နော
် agency တို့ရေ American အခြေစိုက်စုမြတ်တန်းပညာတော်သင်စုလေးအကြောင်းကြားခဲ့ကြရတာပါလူငယ်တွေအနေနဲ့လည်းပညာရေးအခွင့်အလမ်းတွေဒီထက်မကပိုပြီးတော့ရပါစေလို့လဲစုမုံကောင်းတောင်းပေးလိုက်ပါတယ်နောက်တစ်ပတ်ကြာလို့ရှင်လဲ Gen Z ရှိနေတာမို့လို့ဆက်စောင့်ကြည့်ကြပါအောင်နော်တတ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ဘေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
အခုတော့တပတ်အတွင်းအားကစားသတင်းတွေကိုပြောပြသွားပါမယ်။ပေါ်တူဂီတိုက်စစ်မှုခရစ္စတီယာနိုရိုနာဒိုကတော့2024ခုနှစ်အတွင်းကမ္ဘာပေါ်မှာဝင်ငွေအကောင်းဆုံးအားကစားသမားဖြစ်ရပ်တည်ခဲ့ပါတယ်။ကမ္ဘာအဆင့်တစ်တန်နစ်အားကစားသမားဂျန်နစ်ဆင်နာကိုတားဆီးဆီးသုံးဆွဲမှုနဲ့အရေးယူလိုက်တဲ့အပေါ်မှာတန်နစ်လောကသမားတွေရဲ့သဘောထားပဲလို့ရှိပါတယ်။ဒီလိုအားကစားသတင်းတွေကိုကိုရန်နိုင်တင်ပြထားပါတယ်။
2024ခုနှစ်အတွက်ကမ္ဘာဝင်ငွေအကောင်းဆုံးအားကစားသမား100စီးရင်ကိုထုတ်ပြန်လိုက်ပါပြီ။အားကစားလောကရဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ Sportico သတင်းရဖော်ပြချက်ရတော့2024ခုနှစ်အတွက်ကမ္ဘာဝင်ငွေအကောင်းဆုံးအားကစားသမား100ထဲမှာဘောလုံး၊ဘတ်စကတ်ဘောဂေါတီ၊လက်ဝဲနဲ့ American ဘောလုံးကအားကစားသမားတွေအများစုပါဝင်ပြီးတော့ပေါ်တူဂီတိုက်စစ်မှု Cristiano Ronaldo ကတော့2024ခုနှစ်ရဲ့ဝင်ငွေအကောင်းဆုံးအားကစားသမားအဖြစ်ရပ်တည်ခဲ့ပါတယ်။ရိုနောဒိုဟာပြီးခဲ့တဲ့2024ခုနှစ်အတွင်းစုစုပေါင်းဝင်ငွေအဖြစ်နဲ့အမေရိကန်ဒေါ်လာ360ရရှိပြီးတော့ကမ္ဘာမှာဝင်ငွေအကောင်းဆုံးအားကစားသမားအဖြစ်နဲ့နှစ်သက်တိုက်ရပ်တည်ခဲ့တာဖြစ်ပါတယ်။ရိုနောဒိုဟာဆော်လီပရိုလိဂါအယ်နာစာတဲ့မှာကစားနေပြီးတော့လစာအဖြစ်နဲ့အမေရိကန်ဒေါ်လာ215သန်းရပြီးတော့ကြော်ညာတွေကနေဒေါ်လာ45သန်းရရှိတာဖြစ်ပါတယ်။ဒုတိယဝင်ငွေအကောင်းဆုံးအားကစားသမားကတော့အမေရိကန် NBA ဘတ်စကတ်ဘောကစားသမားစတက်ဖန်ကာရီဖြစ်ပါတယ်။San Francisco Golden State Warrior တင်းမှာကစားနေတဲ့ Stephen Curry ဟာမနစ်ကဝင်ငွေ 153.8 သန်းနဲ့ဒုတိယအများဆုံးရရှိခဲ့တာဖြစ်ပါတယ်။အဲ့နောက်တတိယဝင်ငွေအများဆုံးအားကစားသမားကတော့ Britain နိုင်ငံက Heavyweight Lightweight Champion ဟောင်း Tyson Fury ဖြစ်ပြီးတော့သူကတော့မနစ်ကစုစုပေါင်း American Dollar 148သန်းရရှိခဲ့တာဖြစ်ပါတယ်။ Argentina နိုင်ငံကကမ္ဘာကျော်ဘောလုံးသမား Lionel Messi ကတော့မနစ်ကစုစုပေါင်းဝင်ငွေ American Dollar 135သန်းနဲ့ဒုတိယဝင်ငွေအများဆုံးရရှိတဲ့ကစားသမားဖြစ်ခဲ့ပါတယ်။မက်ဆီဟာအမေရိကန်မေဂျာလိဂ်ကအင်တာမိုင်းမီအသင်းမှာကစားနေပြီးတော့ရုပ်တံထုတ်လွှင့်ခွင့်အနေနဲ့အားကစားအင်ဂျီရောင်းတာတွေကနေလဲဝင်ငွေတွေရရှိနေတာဖြစ်ပါတယ်။ကမ္ဘာဝင်ငွေအကောင်းဆုံးထိပ်ဆုံး5ယောက်မှာပြင်ဆင်မှမြောက်ဝင်ငွေအကောင်းဆုံးကတော့ LA Lakers Basketball အသင်းကနာမည်ကြီး LeBron James ဖြစ်ပြီးတော့သူကတော့စုစုပေါင်းဝင်ငွေအမေရိကန်ဒေါ်လာ 132.2 သန်းရရှိခဲ့တာဖြစ်ပါတယ်။ကမ္ဘာဝင်ငွေအကောင်းဆုံးထိပ်ဆုံးအားကစားသမားအယောက်100ရဲ့စုစုပေါင်းဝင်ငွေက 6.2 ဘီလီယံရှိပြီးတော့ဒီထဲမှာလစာနဲ့စုကြည့်က 4.8 ဘီလီယံဖြစ်ပြီးကြော်ညာဝင်ငွေကတော့ 1.4 ဘီလီယံရှိတာဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီကမ္ဘာဝင်ငွေအကောင်းဆုံးထိပ်ဆုံးအားကစားသမားအယောက်100ထဲမှာတော့အမျိုးသမီးအားကစားသမားတွေတယောက်မှမပါဝင်ခဲ့ပဲမနစ်ကအမျိုးသမီးတွေထဲမှာဝင်ငွေအကောင်းဆုံးရရှိခဲ့တဲ့အားကစားသမားကတော့အမေရိကန်ကလူငယ်တက်နစ်ကစားသမားကိုကိုဂေါ့ဖြစ်ပြီးတော့သူကတော့စုစုပေါင်းဝင်ငွေအမေရိကန်ဒေါ်လာ30.4 သန်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။ Tennis ဘယ်ဘောရီဘမာရောကဘာစစ်တဲ့ Tennis ကစားသမား Yannick Sinner ကိုတာမစ်စီ30မှုနဲ့ Tennis ကစားတာကနေ3လပယ်လိုက်ပါတယ်။ Sinner နဲ့ကဘာတာမစ်စီ30မှုတိုက်ဖြတ်ရေး Agency Water တို့ကြားနှစ်ဖက်သဘောတူညီမှုရပြီးတော့ Sinner ကို3လပယ်လိုက်တာဖြစ်ပါတယ်။ Sinner ဘက်ကလည်းဒီဆုံးဖြတ်ချက်ပေါ်မှာလက်ခံတယ်ဆိုပြီးတော့ပြောပါတယ်။အခုလို3လပဲပိတ်လိုက်တဲ့အတွက် Sinner အနေနဲ့လာမယ့်ပြင်သစ် open ပြိုင်ပွဲမတိုင်ခင်မှာပြန်ကစားနိုင်မှာဖြစ်ပြီးတော့သူ့အနေနဲ့ grand slam ပြိုင်ပွဲတွေကိုမလွတ်ပဲဆက်ပြီးတော့ကစားသွားနိုင်မှာလည်းဖြစ်ပါတယ်။အောက်သာပြိုင်ပွဲတွေမှာဒါမစ်စီ3ဆွဲတာတွေနဲ့ဒီပေါ်မှာအေးယူတာတွေအရင်ကလည်းရှိခဲ့ပြီးအခုလိုမျိုးနှစ်ဖက်သဘောတူညီမှုနဲ့ဆုံးဖြတ်လိုက်တဲ့အပေါ်မှာတော့သဘောထားမြင်တွေလည်းအမျိုးမျိုးဖြစ်နေပြီးတော့ဝေဖန်မှုတွေလည်းရှိနေပါတယ်။ grand slam ပြိုင်ပွဲကို24ချိန်ဘိုးဆွဲထားတဲ့ Novak Djokovic ကတော့ tennis ပြိုင်ပွဲတွေရဲ့ဒါမျိုးစင်းနဲ့ပတ်သက်တဲ့လုံထုံးလုံနည်းတွေနဲ့ကျင့်ဝတ်တွေဟာတသမတ်တည်းမရှိသလိုတရားနာတာမှုလည်းမရှိဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ
် It's not a good image for our sport that's for sure there's a consensus or I would say a majority of the players that
ကျွန်တော်တို့တန်နစ်အကစားအတွက်တော့ကောင်းတဲ့ပုံရိပ်မဟုတ်ဘူးဆိုတာသိကြပါတယ်ပြခဲ့တဲ့ရပိုင်းတွေမှာတာမကလအနေငယ်အတွင်းအဝတ်လန်ကဲထဲမှာကျွန်တော်စကားပြောဖြစ်တဲ့သူအများစုကတော့ဒီကိစ္စကိုကင်တွယ်နေပုံနဲ့ပတ်သက်ပြီးအများစုကသဘောမကျကြပါဘူးမချေနဲ့ကြပါဘူးကစားသမားအများစုကတရားမျှတတယ်လို့မထင်ကြသလိုမျက်နှာသာပေးဘက်လိုက်တာတွေရှိနေတယ်လို့ခံစားရပါတယ
် So we've seen on the social media Simona Halep and Tara Moore and some other players that are maybe less known thathave been struggling to resolve their cases
ကျွန်တော်တို့လူမှုကွန်ရက်တွေပေါ်မှာလည်းတွေ့ခဲ့ရတယ်။ Simona Halep နဲ့ Tara Moore တို့အပြင်တချို့လူသိမသိတဲ့ကစားသမားတွေဆိုသူတို့အမှုကိုဖြည့်ရှင်းဖို့အတွက်နှစ်နဲ့ချီကြတာဒါမှမဟုတ်နှစ်နဲ့ချီပယ်ခံရတာတွေရှိပါတယ်။ဆိုတော့ဒါကတသမတ်ထဲမဖြစ်သလိုကြီးရတာကလည်းတော်တော်ကိုတရားမျှတမှုမရှိတဲ့ပုံပေါက်နေပါတယ်။တ တတမတဲမဟုတ်တဲ့ဟာကိုကစားသမားတွေအားလုံးကတော့စိတ်ပြတ်မိပါတယ်အခုဖြစ်နေတာကအမှုတစ်ခုချင်းစီကိုတိချားကင်တွယ်နေပြီးအဲ့ဒီလိုဆိုရင်တတမတဲရှိမှမဟုတ်တလို့ပွင့်လင်းမြင့်တာမှုလည်းမရှိပါဘူးတချို့အမှုတွေကပွင့်လင်းမြင့်တာမှုရှိပြီးတချို့ကကြတော့မရှိပြန်ပါဘူ
း Yeah it appears to be very unfair
ဘရစ်ဒိန်နိုင်ငံကတင်းနစ်ကစားသမားလီယန်ဘရော်ဒီကတော့ဒီပြစ်ဒဏ်က Grand Slam ပြိုင်ပွဲတွေအပင်မခံတာကြောင့်စင်နာရဲ့ကမ္ဘာစင်တမတ်ချက်ကိုထိခိုက်မှာမဟုတ်လို့စိတ်ဝင်စားဖို့ကောင်းကြောင်းဒါကဘာနဲ့တူသလဲဆိုတော့ပရီးမီးယားလိဘောလုံးပွဲတွေနားတဲ့အချိန်မှာကစားသမားတွေကိုအေးအေးယူလိုက်တာနဲ့တူတယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်ရုရှားကဒန်နီယယ်မက်ဗက်ဒက်ကလည်းဒါကတင်းနစ်လောကအတွက်မကောင်းတဲ့လက္ခဏာဖြစ်တယ်လို့ပြောလိုက်တယ်လို့ဆွစ်ဇာလန်နိုင်ငံကစတန်ဝါရန်ကာကတော့သူ့အနေနဲ့အောက်စားဆိုတာတန်ရှင်းစွာရှင်ပြိုင်ကစားရမယ်ဆိုတာကိုမယုံကြည်တော့ဘူးဆိုပြီးတော့ရေးထားပါတယ်ဩစတြေးလျနိုင်ငံကတင်းနစ်ကစားသမားနစ်ကယ်ရီယပ်ကလည်းဒီဆုံးဖြတ်ချက်ကမနှစ်မြို့စရာကောင်းပြီးတော့တင်းနစ်လောကအတွက်ဝန်ထဲစရာနေ့တစ်နေ့ဖြစ်ကြောင်းနဲ့တင်းနစ်လောကမှာတရားမျှတမှုဆိုတာမရှိတော့ဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ်ခင်ဗျာထိုင်းနိုင်ငံဘာကောင်းမျိုးမှာပြီးခဲ့တဲ့တောက်ကြနေ့ကထိုးသက်ခဲ့တဲ့ One Championship MMA ကုကံပညာတိုင်းပေါင်းစုံပြိုင်ပွဲမှာတော့မြန်မာနိုင်ငံကခရမ်းအမျိုးသမီး Veronica ဟာပုံရမပဲရှုံးနေသွားခဲ့ပါတယ် Veronica နဲ့ချီလီနိုင်ငံက Francisca Vera တို့3မိနစ်3ကြိမ်ထိုးသက်ကြတာမှာဘယ်ရာကအမှတ်နဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ဖြစ်နေတဲ့လက်သီးချက်တွေတောင်ရိုက်ချက်တွေနဲ့ပြိသက်အကြိုက်ပွဲကောင်းတစ်ခုဖြစ်ခဲ့ပေမဲ့လည်းဒိုင်၃ယောက်မှ၂ယောက်ကချီလီလက်ဝဲသမားဘယ်ရာကိုအနိုင်ပေးခဲ့ပြီးတော့တယောက်ကပဲဗရိုနီကာကိုအနိုင်ပေးခဲ့တာကြောင့်နောက်ဆုံးမှာဗရိုနီကာဟာအမှတ်နဲ့ရှုံးနိမ့်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ကိုကြိမ်မြောက်ဆောင်းဒီအာရှအားသားပြိုင်ပွဲကတော့ပြီးခဲ့တဲ့တောက်ချန်နေ့ကပဲပြီးဆုံးသွားခဲ့ပါပြီ။ပြည်နိုင်ငံဟေလုံကျန်းပြည်နယ်ဟာဗယ်မြို့မှာဖေဖော်ဝါရီ14ရက်နေ့ကပြည်ပွဲခမ်းနားကိုကျင်းပခဲ့ပြီးတော့ပြည်ဝင်ကြီးချုပ်လီကျန်းတက်ရောက်ခဲ့ပါတယ်ဖေဖော်ဝါရီ9ရက်နေ့ကနေ14ရက်နေ့အထိကျင်းပခဲ့တဲ့ဆောင်းသီအာရှအားကစားပြိုင်ပွဲကိုတော့နိုင်ငံပေါင်း34နိုင်ငံကအားကစားသမားပေါင်း1122ယောက်ပါဝင်ခဲ့ကြပြီးတော့အားကစားနည်း12မျိုးကနေပြိုင်ပွဲစုစုပေါင်း64မျိုးကျင်းပခဲ့တာဖြစ်ပါတယ်စူရဲရရှိမှုအပိုင်းမှာတော့အင်ရှင်တရုတ်နိုင်ငံအသင်းကရွှေ32ဝင်29ကျေး26နဲ့စူရဲအများဆုံးရရှိသွားခဲ့ပါတယ်။ဒါဒီပြိုင်ပွဲသမိုင်းတစ်လျှောက်တရုတ်နိုင်ငံအနေနဲ့စူရဲအများဆုံးရရှိတာလည်းဖြစ်ပါတယ်။လာမယ့်2029ဆောင်းရာသီအာရှအာဇာပြိုင်ပွဲကိုတော့ဆော်ဒီအာရေဗျနိုင်ငံထရိုဂျီနာမြို့မှာကျင်းပသွားမှာဖြစ်တာကြောင့်ဟာဗယ်မြို့ရဲ့မြို့တော်ကအာရှအိုလံပစ်ကောင်စီရဲ့အလံကိုဆော်ဒီနိုင်ငံကိုလွှဲပြောင်းပေးခဲ့ပါတယ်။ရှေ့လေပိုင်းဒေသနိုင်ငံဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံအနေနဲ့သွားသည့်အာရှအာဇာပြိုင်ပွဲကိုဘယ်လိုမျိုးကျင်းပသွားမယ်ဆိုတာကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
။တပတ်တွင်းအာကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VO ရထုတ်လွှင့်ပေးသည့်များသတင်းတွေပတ်စဉ်ကဏ္ဍနဲ့ VO သတင်းတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့VOA ရဲ့ Facebook Messenger မှာဖြစ်ဖြစ် VOA email လေးဆက် burmese@voanews.com မှာဖြစ်ဖြစ်စာရေးသားပေးပို့နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြပါမယ်။ Ukraine သမ္မတ Zelensky ဟာရွေးကောက်ပွဲမရှိတဲ့အာဏာရှင်ဆိုပြီး American သမ္မတ Donald Trump ကဗိုလ်တူနေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ Trump ဟာ Russia ဩဇာကံမဟုတ်မမှန်သတင်းတွေကြားမှာနေထိုင်သူဆိုပြီးဇယ်လန်စကီကလည်းပြန်လဲဆွဆွဲပြီးတဲ့နောက်ထရန့်ကပြန်ပြီးတော့ဇယ်လန်စကီကိုပြစ်တင်ခဲ့တာပါ2024ခုနှစ်အေပီလတုန်းကစီစဉ်ထားတဲ့ယူကရိန်းရွေးကောက်ပွဲကိုကျင်းပဖို့ငြင်းဆန်ခဲ့တယ်လို့ဇယ်လန်စကီကိုထရန့်ကဆွဆွဲပါတယ်လာမယ့်သတင်းပတ်တဲ့3နှစ်ပြည့်တော့မဲ့2022ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်ရွေးကောက်ပွဲနှောင့်နှေးနေရတာဖြစ်ပါတယ်အာရဆော့ဘွားများပြည်တော်စု UAE နိုင်ငံသမ္မတကပါလက်စတိုင်းတွေကိုသူတို့ရဲ့မြေပေါ်ကနေရွှေပြောင်းစေမဲ့ကြိုးပမ်းချက်မှန်သမျှကိုလက်မခံနိုင်ကြောင်းဗိုလ်တူနေကအဘူဒါဘီကိုလာရောက်လည်ပတ်တဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးရူဘီယိုကိုပြောကြားလိုက်ပါတယ်။အီတလီဝန်ကြီးချုပ်ဟာဒီဆေးရုံတက်နေတဲ့ပိုယဟန်မင်းကြီးဖရန်စစ်ကိုဗိုလ်တူနေမှာတွားရောက်တွေ့ဆုံပြီးတော့ကက်သလစ်သာသနာပိုင်ဖြစ်တဲ့ပိုယဟန်မင်းကြီးဟာတတိရှိပြီးတော့တုတ်ပြန်မှုကောင်းတယ်လို့သူ့ရဲ့ထုံးစံအတိုင်းဟာတညာအပြည့်နဲ့ရှင်ရှင်ပြပြရှိကြောင်းသတင်းထုတ်ပြန်လိုက်ပါတယ်။တက်တော်88နှစ်ရှိပြီဖြစ်တဲ့ပိုယဟန်မင်းကြီးဟာအဆုတ်ရောင်ပြီးလေပြွန်ပိုးဝင်တဲ့ယောဂခံစားနေရလို့ဆေးရုံမှာကုသမှုခံယူနေရပါတယ်ခင်ဗျာ။နောက်ဆုံးရသတင်းအကျဉ်းချုပ်ကိုပြောပြခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အစီအစဉ်ကိုထုတ်လွှင့်နိုင်ဖို့အတွက်ထုတ်လို့ရမှုကတော့ကိုစံကျော်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာ James Smith ဖြစ်ပါတယ်။ VOA မနက်ခင်းအစီအစဉ်လေးကိုတော်ရရှင်နေကြည့်ရှုခဲ့ရတာပါ။ VOA ရဲ့ချစ်မိတ်ဆွေတွေအားလုံးဘေးကင်းလုံခြုံကြပါစေ။VOA ကိုကြည့်ရှုတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။